चीजें। ओके,
अपनी राह में।
चुना दी ओपिनियंस एंड थॉट्स पॉडकास्ट को गुगुम यो आर ज्वाइन भी रेड कैसे नहीं देता ज्वाइन भी रेड वाले चीज़ हुआ।
चिंतित मारे ना चुना, वो कहीं जा भी रहे ना चिंतित मारे।
ओके ओ चुना दी रिकॉर्डिंग ने मिस आ गया बियर दो है ना को चीजें और दी फेसबुक वो मां को चीजें ये सारे दे यानी चुना सा भी हो तरी था मी भी हो फॉलो लो मी भी हो उलो मी हो कई लाइट आओ ना। ओके को चीजें ने दी पारे लो खेरे भी हो ब्लू बयानी ब्लू दी नाइन ये लोग का जाओ ना के सुरे हाथी दी ना था नहीं है दी गुआ ने मिस भी। ओके
नौरू का अब मिलास मरो से ना आपसे लोग ने ये वो ये ने आलू के रखी है वो नौ फू फारी का कहाँ से ने जो न्यू सेंसर बुलना ही तक वो ने ने आने साथ लो ने ये लोग के लोग रखी है वो न्यू बन रखी के हो गया नौ फू का कहाँ से ने तो बाद में के मार ने ये लोग के लोग रखी है तो जो लोग ने ये लिया फू फारी है जो जमा या नहीं तो रोली कांग हो गया कांग ना इमारत निया रामिया इमारत निया रो ဒီကနေ့ကဖူရီပိုင်းကျွန်တော်ညားညားတဲ့ခါမှာအဖူပွားတွေကဟိုကျွန်တော်ဖုံပြင်ပြောရမယ်စာပေါ့သူတို့ငယ်ငယ်တုန်းကကျွန်တော်ပြည်တွင်းစစ်ကာလဒုတိယကွာစစ်ကာလအဲ့ဒီမျိုးဖြစ်ပျက်တွေကိုကျွန်တော်ပြောပြလေးပြောပြတာရှိရပေါ့။ညနေကျွန်တော်တမိုင်းနဲ့နိုင်ငံရေးကိုအဲ့ဒီကစပြီးစိတ်ဝင်စားလာတယ်ပြောမှာပေါ့။ကျွန်တော်စေတန်းအောင်ပြီးတဲ့အခါကျတော့ကျွန်တော်ကနည်းပညာတက္ကသိုလ်တက်တယ်ဗျ။ဒါပေမဲ့နည်းပညာတက္ကသိုလ်မှာကျွန်တော် engineering ကစတယ်ဝါပါပါတဲ့အခါကျတော့တန်ရင်တန်ရင်နဲ့အဆင်ပြေဖြစ်လာတဲ့အခါမှာဒါကိုလုံးချင်တာဟုတ်ပဲကျွန်တော် pursue လုပ်မယ်ဆိုပြီးတော့ကျွန်တော်အဲ့မှာအကြောင်းအထွက်ရေပေါ့ဗျာဒီပညာတက်သူပါထွက်လိုက်ပြီးတော့ကျွန်တော်အဝေးတိုင်းပြောင်းတက်တယ်ပေါ့အဝေးတိုင်းမှာအင်္ဂလိပ်စာကိုကျွန်တော်ပြောင်းတက်တယ်အင်္ဂလိပ်စာကတော့ကျွန်တော်ဝါနာပါရဲ့တမိုင်းရဲ့နိုင်ငံရေးကိုဖတ်ဖို့အတွက်ဆိုရင်မြန်မာလိုကရှားတယ်အဲ့ဒီတုန်းကအခုမှနိုင်ငံရေးအပွင့်နေတာဆိုတော့အရင်အဲ့ဒီတုန်းကရှားတဲ့အခါကျတော့ဖတ်ချင်အင်္ဂလိပ်လိုမရှိဘူးအဲ့ဒီလေလောက်ချင်တာရေကိုကလည်းတိုင်းနာကူလေးအင်္ဂလိပ်စာလေးရတာတက်တိုင်အဲ့ဒီလက်ချင်ပြောမှာပေါ့ဗျာအဲ့ပြီးတော့တစ်ဖက်ကကျွန်တော်ဒီစိတ်ဝင်စားတဲ့အင်္ဂလိပ်စာနဲ့တမိုင်းကိုအသုံးချလိုက်ရတဲ့နေရာဒီမျိုး tourism industry ဖြစ်တယ်ပေါ့အဲ့ကျွန်တော်ဒုကိုက်ဝင်လုပ်တယ် license ချီတယ်အောင်လိုင်းတော့မှာဂိုက်လုပ်တယ်ဒါပေမဲ့ဂိုက်လုပ်တာခဏပဲကြာတယ်ပေါ့ကျွန်တော်နိုင်ငံရေးလောက်ချင်တဲ့ခါကျတော့ရုံးထိုင်နေပုံအဆင်ပြေတော့ဗျာအချိန်ကြီးလိုရတဲ့ဟာနဲ့အဆင်ပြေတဲ့ခါကျတော့ဒုကုတ်ကပြောင်းလို့ဖြစ်တိုင်းနဲ့ဒီနိုင်ငံသားတော်ပိုင်းဒုက္ကုံလေးကမှကျွန်တော်ပြောင်းလုပ်တယ်အာ6နှစ်လောက်လို့ဖြစ်တယ်ပေါ့နော်အဲဒီကာလမှာကျွန်တော်ဒီတန်တမန်လောကနဲ့ VIP တွေပေါ့နိုင်ငံသားလာတဲ့ VIP လောကလူတွေကိုကျွန်တော်ဒီတိုးတွေပို့ spread the news specialized of Thai itinerary ကိုကျွန်တော်ဆက်ပြီးတယ်ကျွန်တော်အဲ့ဒါကြီးလုပ်တယ်တစ်ဖက်မှာကျတော့လေရုံးပရက်တီနောက်ကတော့ညနေပိုင်းဒီမှာကျွန်တော်နိုင်ငံရေးလုပ်တယ်ပေါ့အဲ့ဒီအချိန်မှာကျွန်တော် energy ကိုဝယ်နေပြီးတော့ကျွန်တော်ကမ္ဘာမြို့နယ်နဲ့တောင်ပန်ဖြစ်လာတယ်ပေါ့နောက်ပိုင်းမှာငွေတောင်းငံဖြစ်လာပြီကျွန်တော်မြို့နယ်ကငွေတောင်းငံကကျွန်တော်ပါတီရဲ့သဘောတရားရတော့မြို့နယ်လုံးမှုဆောင်မှာလည်းကျွန်တော်တိုက်ရိုက်ပါတယ်ပေါ့ဗျာ။ပါတဲ့ခါကျကျွန်တော်နိုင်ငံကြီးအဲ့မှာလည်းလုပ်တယ်ဒီဘက်မှာလည်းပါတီရဲ့ပုံမြင့်တဲ့ချို့တော်တောင်းဝင်တချို့လည်းပေးရတာလုပ်တယ်ပေါ့ဗျာ။အဲအဲ့ဒါနေကျွန်တော်နိုင်ငံကြီး6နှစ်လောက်လုပ်ဖြစ်တယ်ပေါ့။2019နာရောက်လာတဲ့ခါကျတော့ကျွန်တော်စိတ်အထင်ပေါ့ဗျာ။ဒီမှာဒီမှာတရားသားစုချုပ်ရေးစနစ်ကတိုင်းကြတဲ့ခုထိဒါတည်မြဲလာပြီလို့ပြောရမှာပေါ့။ဆိုတော့အဲ့တော့ကျွန်တော်ကအဲ့ချိန်မှာကျွန်တော်နိုင်ငံရေးကိုတည်တည်ဆေချာစိတ်ပြောမလဲဒီဇိုင်းမမလုပ်မယ်ဆိုကျွန်တော်အခုလိုမျိုးအလုပ်တစ်ခန်းနဲ့လုပ်လို့အဆင်မပြေတော့ဘူးပေါ့
ဟုတ်
ပ
က
ြီး
ဲ့
တော့ကျွန်တော်တို့အစဉ်အလာဖြစ်နိုင်ငံရေးတော့ကလည်းဟိုကျွန်တော်နိုင်ငံရေးလုပ်တာပဲရှိရဗျာခံစားချက်နဲ့လုပ်ကြတာဖြစ်ကျွန်တော်တို့ကအုတ်ချွေတွေ့ကြုံရှိကြအောင်ပြီးကြတဲ့အခါကျကျွန်တော်ပြီးပါနေပြီးတော့သိချာပညာရေးတစ်ခုလေးလာကောင်းမယ်ပေါ့အဲ့သူချင်းကျွန်တော်တို့နိုင်ငံမှာအဲ့ချိန်တော့ဟိုတရုတ်နိုင်ငံကနိုင်ငံလူတွေတရုတ်ဘုံဒီဟိဝါဒီကအစင်သားဖြစ်ရှိကြတယ်တရုတ်နိုင်ငံရဲ့ပတ်တိုင်တိတ်မတိကြဘူးဆိုတော့ပါတီမှာပို့ဆိုးတာပေါ့ဗျာဆိုတော့ကျွန်တော်တရုတ်မှာအကြောင်းတက်ကိုရွေးလိုက်တယ်အကြောင်းသားတက်တယ်ပေါ့ကျွန်တော်ဒါအကြောင်းသားတက်နေရင်းနဲ့မှာတရုတ်မှာကိုဗစ်ဖြစ်တဲ့အခါမှာကျွန်တော်အချိန်မှာအတက်ဆိုင်ကျွန်တော်ဝူဟန်ရောက်ပြီပေါ့ကိုဗစ်ဆာဖြစ်တဲ့နေ့မှာအဲဒီဝူဟန်နေကျွန်တော်အကြောင်းကိုပြန်ပြီးတော့အကြောင်းရောက်ချိန်မှာကျွန်တော်တို့3လပြင်ထွက်ခင်ပိတ်ခါတယ်အကြောင်းနဲ့မှာထားတယ်ကျွန်တော်ဒီလည်းမပြန်ဖြစ်ဘူးပေါ့မပြန်ဖြစ်တော့တရုတ်မှာဆက်နေရင်းနဲ့ဟိုရွေးကောက်ပွဲ2020ရွေးကောက်ပွဲနာနီးလာတဲ့အခါပါတီရဲ့လူတွေကြီးရအမေးကြီးရပါတော့ကျွန်တော်အနေနဲ့ရွေးကောက်ပွဲဝင်လို့အဆင်ပြေတာပြည်လာကျွန်တော်တင်တော့တင်ကြည့်ပါတယ်အဲ့ချိန်မှလည်းဟိုကိုစိတ်ဝင်စားတာဒါပေမဲ့နားတော့နားလေတယ်ပြည်ပရောက်နေလူတယောက်နဲ့ရွေးကောက်ဖက်ဖို့တွေ့ဘူးပေါ့အဲ့ဒါကျွန်တော်လည်းရှင်းလိုက်တယ်ရှင်းလိုက်ပြီးတော့ပါတီရဲ့လူကြီးရကတော့ကျွန်တော်ဆက်လုပ်မယ်ဆိုရင်နောက်ပိုင်းရွေးကောက်ပွဲမှာပါပို့တင်တော်မယ် ကျောင်းလေးပိုင်းဆက်တက်ဆရာရှိရတက်ဆိုတော့ကျွန်တော်စင်ကိုမျိုးသားတဲ့သူပါကျောင်းထက်ရှောက်ဖြစ်တော့ဗျာအဲဒါမဲ့အိမ်ပြန်ပြီးတော့မှပဲကျောင်းပြန်တက်မယ်လို့စိတ်ပူတာပေါ့ဘုလားအဲ့တော့ဒါမဲ့ကျောင်းကခေါ်စာရတဲ့နေ့မှာပဲကျွန်တော်အာဏာသိမ်းတာနဲ့တော့တိုက်ဆိုင်အဲကျွန်တော်စင်ကိုမှပြောင်းပြီးတော့ကျောင်းဆက်တက်ဖြစ်တယ်ဒါမဲ့အဲ့ဒီကြားကာလမှာပေါ့ကျွန်တော်ဒီသူဖြစ်တော့မီဒီယာလောကကိုနဲ့ရင်းနှီးတဲ့လူတွေလည်းရှိနေကိုကဒီပမာလည်းရောက်နေတာဗီဒီယိုလူတွေလည်းဆိုင်အန်ရကင်းတယ်ပေါ့ဗျာဆိုတော့မီဒီယာလောကလူတွေကနိုင်ငံရေးနဲ့ပတ်သက်ပြီးမှတ်ချက်တစ်ခုပေးကြရှိကျွန်တော်လာပြီးတော့အင်တာဗျူးလုပ်ကြတယ်ကျွန်တော်လည်းထွေးရလူတွေဖြည့်မပေးနိုင်တဲ့နေရာကိုကျွန်တော်ဖြည့်ပေးတယ်ပူဇော်ဖြစ်တော့ပြီးတော့ကိုကတိုင်းနာကူဒီနိုင်ငံရေးနဲ့ပါဝင်ပေးတယ်နောက်ပြီးတော့အပြင်ပမှုတဲ့တိုင်းနာကူတွေရှိတဲ့ခါမှာဖြည့်ပေးနိုင်တဲ့ပိုင်းတွေရှိပေါ့ဗျာအဲ့တော့ဖြည့်ပေးရင်းနဲ့ထပ်တာလည်းဒီထဲမှာ social media ပေါ်မှာနိုင်ငံရေးတစ်ခုပြောရင်တော့ဖန်ဆီးနေတဲ့ကာလဆိုတော့ကျွန်တော်ပြန်ဖို့လမ်းကကြောက်သွားတယ်ပေါ့ဗျာ။ဟုတ်ဒီလိုနဲ့ပဲကျွန်တော်စဉ်းမှာတောင်းတင်နေဆိုပါတော့
ဟုတ်ကဲ့အဲ့တော့စိတ်ဝင်စားစရာပဲပေါ့နော်ဟိုပြောရမယ်ဆိုရင်ဒီလိုမျိုးတရုတ်နိုင်ငံပေါ့နော်တရုတ်နိုင်ငံကိုလည်းဒါကျွန်တော်တို့နိုင်ငံမှာဆိုရင်ခုနကကိုပြောသွားသူပဲဘာပြောအမြင်တစ်ခုရှိရပေါ့နော်ဟိုညာတော့ဖြစ်တော့လူတွေကတော့မကောင်းမြင်တာမကောင်းမြင်ကြများတယ်ပေါ့နော်အဲ့တော့ဟိုဒီအဲ့မှာဒီ bro သွားနေခဲ့တဲ့အတွေ့အကြုံအရာဆိုရင်ဘယ်လို bro ရဲ့ personal အမြင်ပေါ့နော် personal opinion ကဒီတရုတ်နိုင်ငံဘယ်လိုရှိ
ကျွန်တော်ပြောရမယ်ဆိုရင်ကျွန်တော်နိုင်ငံရေးဆန္ဒပြည်ရာကြည့်မယ်ဆိုရင်တော့ဒီမုံညာနိုင်ငံရေးလက်ဖက်မရှိတာရှိတယ်ပေါ့နော်ဒါကျွန်တော်အစိုးရဝေဖန်လို့မရဘူးအစိုးရဝေဖန်လို့မရဘူးဆိုတော့ခုနားလေကိုကကျွန်တော်တို့နိုင်ငံနားလေပါတယ်နည်းနည်းပြောရအောင်အစိုးရဝေဖန်လို့မရဘူးဒါမှန်နေဒါပေမဲ့သူတို့ကအစိုးရရဲ့အားနည်းချက်တချို့ပါဝေဖန်လို့ရတယ်ဘယ်လိုမျိုးမှသွားပြီးတော့ဝေဖန်လို့မရဘူးလေဆိုတော့ကွန်မြူနစ်ပါတီရှိတယ်တော့ဆိုတဲ့စကားမျိုးဒါကျွန်တော်တို့တရားရှိခြင်းဖြင့်လိုမျိုးထီဆုံးခေါင်းဆောင်မျိုးဖြုတ်ချတဲ့စကားမျိုးအဲ့လိုမျိုးစကားမျိုးတွေနောက်ဘဝရဲ့တခြားစုပါတော့တရုတ်နိုင်ငံနဲ့တိုင်ပတ်နိုင်ငံပေါ့အမေရိကန်နိုင်ငံနိုင်ငံမျိုးကိုဒါအတက်တရလိုလာတဲ့မျိုးနောက်ဘဝနိုင်ငံရေးစနစ်ကြီးကိုပြောင်းပြရတဲ့စကားမျိုးတွေအတွင်းရင်တော်တော်များများဝေဖန်ကြတယ်ဒါဒီမျိုးလေးဆိုကျွန်တော်တို့တရုတ်ကားတွေမှာပါတယ်မျိုးပေါ့အတိုင်းမျိုးကောင်းစေချင်လို့ဝေဖန်နေတဲ့ဟာမျိုးပေါ့ကျွန်တော်တို့တရုတ်နိုင်ငံကားတွေမှာဆိုရင်ဒါမကြီးတွေကဟိုအင်္ဂလိပ်ကိုပုံကန်တာတော့မဟုတ်ဘူးဒါပေမဲ့ဒါမင်းကြီးကိုကောင်းစေချင်လို့ဆိုတဲ့စကားမျိုးပေါ့ဗျအဲ့လိုမျိုးစကားလုံးမျိုးနဲ့ဆက်ပြီးတော့လေးလေးငယ်ငယ်ပတ်ပတ်နဲ့ဝေဖန်မယ်ဆိုရင်ဝေဖန်လို့ရတဲ့အားရှိတယ်အချို့ဟာတွေဆိုရင်ကျွန်တော်တို့ပြည်တွင်းမှာတော့မလုပ်ရဲတဲ့ဟာမျိုးလုပ်ကြရောဗျဥပမာဆိုတော့ကျွန်တော်မြန်မာပြည်မှာမြေသိမ်းတဲ့ကိစ္စတွေအထည်ဆိုရထားတယ်ကြီးကြီးဖြစ်ခဲ့တာရှိရောဗျာအဲဒီဆိုရထက်မှာရတားဆိုရကျွန်တော်မြေတွေပြန်ပေးဖို့စစ်တပ်ကိုတိုက်တွန်းတာလည်းရှိရောဗျာဒါပေမဲ့မြေပြဿနာတွေကရှိနေတော့လေအဲ့ဒီမှာဆိုရင်ဒီမြေပြဿနာတွေဖြစ်တဲ့အခါမှာလေမားတွေပြန်ပြီးတော့ခုခံတာခါလေးတဲ့အမြောက်နဲ့ပြန်ပြစ်တာရှိအောင်ရှိတယ်ပေါ့နော်ပြောအိမ်လုံးအမြောက်နဲ့ပြန်ပြစ်တာမျိုးတွေရှိတာမျိုးတွေရှိတယ်သူတို့ကဒါမျိုးတွေတစ်ခုဖြစ်လာခင်ကျတော့တရုတ်ဆိုရပုံမှန်တုံ့ပြန်ပေါ့ကွာအောက်ချီရပြည်နယ်ဆိုရနဲ့ခရိုင်ဆိုရတွေအသုံးမကျတဲ့အတွက်ကြောင့်ဟိုဆိုရကစေတနာရှိထားယူမယ်ဒီပေါ့ပတ်သက်ပြရတော့ဗျာပြည်သူတွေကလည်းအဲ့ဒီပေါ့ဟိုဆိုရကိုကယ်ပါအောင်ဆိုရလုပ်တယ်ပေါ့ဒီလိုသူတို့ကလည်းသူတို့နိုင်ငံရဲ့နိုင်ငံရေးစနစ်ကစတိုက်ထားတဲ့ပုံအဲ့သူတို့ကသူတွေနေပတ်အဲကျွန်တော်တို့ဒီနိုင်ငံရေးကဘာกว่าလဲဆိုတဲ့ပြောကြရင်ကျတော့ဒီမိုကရေစီနိုင်ငံကျွန်တော်တို့အချိန်မှာဖြစ်နေပါဗျာဆိုတော့ကျွန်တော်တို့က NLD ဆိုရတဲ့ထက်မှာကျွန်တော်တို့တရုတ်နိုင်ငံတဲ့နိုင်ငံရေးခွင့်အရေးပူရတယ်ဆိုပေမဲ့အဲ့ဒီအချိန်တုန်းကတရုတ်ကျွန်တော်တို့ဘာသာလဲဆိုရင်အုပ်ချုပ်ရေးရန်ရည်ပတ်กว่าဝန်ထမ်းတွေ efficient ဖြစ်တဲ့ပုံစံအုပ်ချုပ်ရေးစနစ်လည်းပတ်တဲ့ပုံစံစီစဉ်နေကြတာနောက်ချက်လက်တွေပြည့်စုံပါမလို့ဥပမာကျွန်တော်တို့ဆိုရင်တခုဆိုရင်ပေါ့စာရေးကြီးပြန်လည်တဲ့စနစ်ပါရှိဒီနေ့ဝန်ထမ်းစနစ်ကသူတို့မှာဆိုရင်ကျွန်တော်တို့ကိစ္စရတဲ့အတွက်ကအောင်ချက်လက်အသေးစိတ်ရှိတယ်ဒါပေမဲ့တစ်ဖက်ကျတော့လည်းချက်ကကအရန်ကိုအသေးစိတ်ရှိတယ်ပေါ့သူတရားရဲ့ personal အချက်လက်တွေဒီအကုန်စုဆောင်းထားတဲ့ဖြစ်နေကြတယ်စိုးရတယ်ဖြစ်ရောဗျာအဲ့တော့အုပ်ချုပ်ရေးရန်ကတော့လေပတ်တယ်နောက်ပြီးသွားရင်အစိုးရကလူမှုရေးဆန္ဒပြရတယ်မလို့ချင်ဘူးဆိုပေမဲ့သူတို့ကကျွန်တော်တို့စစ်တမ်းတွေကောက်ယူတာစာပြေးတွေထုတ်တာတစင်တွေဝိုက်ပြီးတော့ official channel ရဲ့လူတွေရဲ့အမြင်ပေါ့ policy တွေဘယ်လိုမြင်လဲဆိုတာတွေကောက်ယူတာဖြစ်ရပြီးတော့တမ်းပေါ်သူတွေထွက်မလာဘဲနဲ့တနည်းအားဖြင့်လူမှုရေးဆန္ဒကိုဘယ်လိုမျိုးယူလဲဆိုပြီးတွေပေါ့ဗျာအမျိုးတွေရှိကြတယ်ပါတီမှာတရုတ်ကွန်မြူနစ်ပါတီဆိုရင်လည်းအရင်တော့ကျွန်တော်တို့နားလေထားလို့မျိုး fanatic တွေနဲ့ကြည့်ပဲရှိတာမဟုတ်တော့ဘူး။ကျွန်တော်တို့အကြောင်းပါဆိုရင်ပေါ့သူဖြစ်ဒီလိုအကြောင်းသားတွေက အရန်တော်တဲ့ကြောင့်လည်းကွန်မြူနစ်ပါတီရောရတယ်။ဘာလို့လဲဆိုတော့ဝန်ထမ်းဖြစ်ရင်ဘဝတည်ငြိမ်နေပေါ့ဝန်ထမ်းတယောက်ကဝန်ထမ်းဖြစ်ဖို့ကပါတီထဲဝင်မှာရမယ်ဆိုတဲ့အနေအထားဖြစ်လာတော့ဟိုလူငယ်လူတော်တွေတော်တော်များများပါတီကြတာတွေ့ရပါတော့ကျွန်တော်တို့တန်တဲ့နိုင်ငံရေးပါတီပဲပွားတာပေါ့တခြားနိုင်ငံတွေလူငယ်မှအတော်ဆုံးဆိုတဲ့ဒီအညွတ်မျိုးပဲပါတီထဲကိုပို့သူကခိုးယူတာကိုတွေ့ရတယ်ပေါ့ဒါမျိုးတွေကတော့ကျွန်တော်တို့ဒါကျွန်တော်အပြင်မှာကျွန်တော်မြန်မာပြည်မှာသားလေထားတဲ့အားနဲ့ဒီဒါသူတို့ရှိမှရှိ reality ကြားရကွာဟာချက်ပေါ့
โอเค
လူတို့များတဲ့အားတော့မှာပါဟုတ်
အဲ့မော်ဟိုမားတော့မမားဘူးဒါပေမဲ့ကျွန်တော်ထင်တာကတရုတ်ပြည်မှာဟိုအရင်တည်းကသူတို့ကဒီဟိုဒီဝန်ထမ်းဖြစ်ဖို့ဆိုရင်သူတို့ဘယင်ခက်တဲ့ဆောင်းဝဲဆက်လူရည်စုံဆောင်းဝဲမျိုးဆက်ပြီးတော့မှတကယ်တော်တဲ့လူမှသူတို့ကဝန်ထမ်းခံတာမျိုးပေါ့နော်အခုခက်တဲ့သဘောကဒီ Chinese Communist CCP ကအဲ့ဟာကို adopt ဝင်စားလိုက်တဲ့အဲ့စနစ်ကိုဝင်စားလိုက်တဲ့ပုံစံမျိုးပေါ့ခုနဘရိုပြောသလိုဆိုရင်
ဟုတ်အဲ့လိုပဲဆိုတော့ဒါကျွန်တော်တို့တရုတ်ကတော့ဒါ meritocratic ဒီ government ပုံစံအဲ့ဒါအထူးဖြင့်ဒီစီးတိုက်ပွဲပြီးတော့ communist စနစ်ကအကျဆုံးသွားတဲ့အခါ communist စနစ်နဲ့တိုင်းပြီးအုပ်ချုပ်လည်းမရတော့နောက်ဘက်ကတော့ထိတ်ရှောင်းနေတဲ့ထက်ကစီးပွားရေးအတွက်ပြောင်းလဲမှုတွေကျွန်တော်တို့ communist တွေရဲ့ပုံစနစ်နဲ့ဒါလုံးဝဆန့်ကျင်ဘက်ဖြစ်တဲ့ capitalism ကိုဒါစတင်တုံးလာတယ်ကျွန်တော်နိုင်ငံရေး ideology ပြတ်သွားတယ်ပြော ideology ကအခြေခံတဲ့ ideology မရှိတော့တယ်ခုနလိုမျိုးရေချင်းအသားပေးပြီးတော့တော်တဲ့လူကိုတိုးပြီးတယ်ကျွန်တော်တို့တိုးပြီးတယ်နေရာပေးတယ်အဲ့ဒီခါသူကထုတ်ပေါ်တစ်ဖက်မှာကြတော့လေဒါဘာဖြစ်လဲဆိုတော့မတော်တဲ့လူတွေကစကားပြောလို့မရအောင်ဆရာချက်တနည်းအားဖြင့်စဉ်းစားပါစေအင်းနစ်တွေကိုတိဆောက်တဲ့ပုံစံပေါ့တော်တဲ့လူတွေကဒီသူတို့ရဲ့ကိုယ်စားပြောခွင့်ရှိတယ်တရုတ်ကားတွေမှာကျွန်တော်ရှင်းခဲ့တော့ကားတွေကိုကြည့်မယ်ဆိုရင်အဲ့ဒါလူရေကျော်ဖြစ်လာတဲ့လူတွေကတော့နန်းတော်တွေမှာဝင်ပြီးတော့ပြင်နဲ့အဲ့ပြောလို့ဆိုလို့ရတယ်ပဲတမန်အောက်ခြေလူသားကြကျွန်တော်တို့တရုတ်ကားထဲမှာအဲ့လိုမျိုးပဲကျွန်တော်ပေါင်းချင်းတရားလူကြီးမင်းရှိကိုဝင်ပြီးတော့အောက်ဆူမှာရတာပေါ့ဆိုတော့လူတို့ရဲ့ဆန္ဒနဲ့အတန်ကိုဒီလိုမျိုးတော်တဲ့လူရန်စားတရက်ကလည်းပုံစားပြောပြီးမြင်စေဟာပေါ့ကျွန်တော်တို့လူကလူကြီးောက်ပြီးတော့ဒါလူမျိုးကျွန်တော်ဒီမိုကရေစီစနစ်မှာဆိုရင်ဒါလူမျိုးပဲဖြစ်လူတို့ကကြီးောက်တင်မြောက်ပြီးလူတို့အတန်ကိုပုံစားပြုပဲရှိတယ်နိဒါပေမဲ့ဒီလိုမျိုးတရုတ်ကွန်မြူနစ်ပါတီလိုစနစ်မျိုးကြတော့လူနဲ့ချမ်းရတဲ့ခုကိုဒီလိုကဘဝချမ်းမထားတဲ့ဒီဇိုင်းတစ်ခုဆိုနေတယ်ပေါ့ပြောမှာပေါ့
ပြီးတော့ဒီဟွာပေါ့နော်ဒီဒါကတော့တရုတ်ပြည်ရဲ့နိုင်ငံရေးပုံစံပေါ့လူတွေကအများသောအားဖြင့်ပေါ့ Pro Tourism မာလေးလုပ်ခဲ့ဆိုတော့ကျွန်တော်လည်း Tourism မှာလုပ်ခဲ့ပေါ့နော်Chinese Tourist တွေက Worldwide မှာပေါ့နော်တစ်ကမ္ဘာလုံးမှာနာမည်မကောင်းဘူးအဲ့ဒါကြာဟိုဘာကြောင့်လို့ထင်လဲပေါ့
ဒါကကျွန်တော်မြင်တော့ဒါကျွန်တော်တရုတ်မှာလည်းပြောဖြစ်တဲ့ကိစ္စတစ်ခုကျွန်တော်တရုတ်မိတ်ဆွေတွေလည်းပြောဖြစ်တဲ့ကိစ္စသူများကျွန်တော်တရုတ်မိတ်ဆွေတွေတက်လို့ကြောင်းလာတယ်ဒါကိုတရုတ်နိုင်ငံကအော်ဂျစ်ဆိုတာကတည်တယ်ပြောပါနော်ဒါတွေကိုတရုတ်တည်တဲ့ဒီအကျင့်တည်ဖို့ပြင်ဖို့အတွက်အเจ้าနေမှာတင်ယူတွေမှာထည့်တင်တာရှိတယ်တန်တူတူနဲ့စကားပြောလို့တာအတန်ကြင်ကျင်တဲ့စကားပြောတဲ့ခါမျိုးစင်ဒါအစုံရကျွန်တော်တို့ Chinese Stories နဲ့ပတ်တိုင်ကျွန်တော်တို့အဓိကအများဆုံးဖြစ်တဲ့ပြဿနာကအတန်ရင်းကျက်တဲ့ပြဿနာအမှန်ကကျွန်တော်တို့ဒီလိုမျိုး buffet တွေပါချပေးတဲ့ကြံနေသူတို့ကသကုံထည့်ပြီးတော့ကျွန်တော်စားတယ်နောက်ယူမျိုးပစင်ချင်မဲနဲ့နောက်ပစံသုံးအောင်ပါဗျာနှစ်မျိုးတဲ့ခါကျွန်တော် European Tourism မျိုးအသုံးကြမ်းပေါ့ဗျာဆိုတော့ဒါကိုကျွန်တော်စဉ်းစားမယ်ဆိုရင်မတ်တစ်ကအတန်ကျေတာကြောက်တယ်သူတို့ယဉ်ကျေးမှုရအောင်နော်ပြောအတန်ကျေကျေဒီယဉ်ကောင်းလေးကအတန်ပြောတာရင်ခေါင်းရင်ချောင်းလေးပေါ့ဗျာစကားစာကြည့်ရင်ချောင်းလေးဆိုတဲ့ဟာမျိုးဒါအကျမ်းပါရေးရှိတော့မှရှိတဲ့ခါနောက်ပေါ့တော့ဒါလူတွေရဲ့ upright ဖြစ်တဲ့စိတ်ထဲကလာတဲ့စကားကိုပြောနေစေဟာလူတွေက confidence ကိုပြတယ်ဒါမျိုးတွေကယူဆကြတယ်ရှိတယ်ဗောနော်ဒါကတော့သူ့ရဲ့ယဉ်ကျေးမှုရစဉ်းစားတဲ့ခါနောက်ခုကြတော့ကျွန်တော်တို့ကဘာကိုကျွန်တော်တို့သတိထားဘူးလို့လဲဆိုတော့တရုတ်ပြည်ကဒီလိုဖြစ်မလာခင်ကာလမှာကျွန်တော်တို့ဒီရှင်မင်းဆက်ဆံနောက်ပိုင်းအစပြီးတော့နောက်နိုင်ငံတွေကဝင်ပြီးတော့ဆက်ဖက်လာပြီးနောက်ပိုင်းမှာတရုတ်ပြည်အရေးအစင်းရတယ်ကျွန်တော်တို့ဖိုးဝါးတွေကတမဆင်မှာပြည်တဲ့တရုတ်နိုင်ငံသားတွေအများကြီးထွက်ပြေးလာကြမှာပါ
โอเค
တရုတ်တန်းတွေတရုတ်ပြည်ရင်းစစ်ကြောင်းပေါ့အရေးအစင်းရတဲ့ဖြစ်မှာလူတွေကဒီလို manner တွေ ethics တွေကိုသင်ဖို့ဆိုတာဖြစ်ပြီးအရေးအစင်းရတဲ့အချိန်ဆိုတော့တရုတ်ပြည်ရဲ့အခုချမ်းသာလာတဲ့အခါဘယ်လိုပြောမလဲ ရူဒူကနောက်ကအမိလိုက်ပုတ်ခတ်တယ်ဒါပဲဖြစ်တယ်တိုးတက်တဲ့နှုန်းကဆယ်စုနှစ်နှစ်ခုသုံးခုအရင်တိုးတက်သွားတယ်ဆိုတော့ငွေကြီးရတိုးတက်သွားတယ်ဆိုပေမဲ့အဲ့ဒီငွေကြီးနဲ့လိုက်ရောညီစီတဲ့ lifestyle ကိုလိုက်ဖို့ဆိုတာပညာရေးချင်း background လိုပဲနောက်ပုံပြီးတော့မြင့်တဲ့လူဖွဲ့စည်းတွေတို့ခတ်တာဒီစီးပွားရေးပြည့်ပြောင်းလဲမှုအရင်ညံတဲ့ကောင်လူတွေကငွေမြင့်တာကိုကြည့်ကြတော့ဖြစ်လာတယ်ငွေရှိပါဆိုလို့ငွေရဖြစ်တယ်ဒီမှာရဲ့ဒီကိစ္စကိုကြားဖြစ်မဆိုင်နေမှာပတ်စံရှိတဲ့လူတွေကဒါဝန်ထမ်းတွေကိုကောင်းကောင်းမဆက်ဆံတဲ့ခါပေါ့ဒါတွေကကျွန်တော်တို့ TikTok က TikTok က TikTok မှာရှိနေတာနောက်ထပ် version တစ်ခုရှိနေတယ်ဗျာဆိုတော့အဲ့မှာကြည့်မယ်ဆိုရင်အဲ့လိုဒီ netizen တွေကနေပြီးတော့အဲ့လိုမျိုးဝန်ထမ်းတွေကောင်းကောင်းမဆက်ဆံတဲ့လူတွေကိုဝေဖန်ကြတာလေထောက်ပြကြတယ်သူတို့နိုင်ငံမှာလည်းလုပ်ကြတယ်ကျွန်တော်မြန်မာပြည်မှာရင်မြင်တဲ့အမြင်ကလူငယ်တယောက်ကပုံပြီးတိုးတက်လာတယ်လူနေမှုစင်တာပုံမြင့်လာတယ်လူငယ်တွေနဲ့လူကြီးတွေကြားထဲမှာလည်းဒီလိုမျိုးပြဿနာဖြစ်တယ်နော်ပတ်စံအစားအသောက်တွေပုံစုကြအစားကြရဆိုတာလည်းဒါကျွန်တော်တို့အာရှအပြင်မှာမြန်မာပြည်လိုနိုင်ငံမျိုးတွေထွက်နေတဲ့တရုတ်တရားသာတော့ဖြစ်ရကျွန်တော်ဆင်းရဲတဲ့ပြည်ပြဿနာချလာပါဘူးရှန်ဟိုင်မျိုးပါလို့မျိုးတိုးတက်တဲ့မျိုးကြီးတွေကမဟုတ်ပဲနဲ့အတွင်းပိုင်းပြည်တွေကဆင်းရဲတဲ့မျိုးပေါ့ဗျာ
ဟုတ်
ပ
က
ြင်
ဲ့
လဲသွားချင်ခီးလဲထွက်ချင်ဒါပေမဲ့အမေရိကတို့ပါ
မတန်
ဆ
တာ
န်စစ်ကကြောင်ရနေမတက်နီးနားလာကြတော့ဗျာဆိုတော့တော့လူတွေလာကြတဲ့အခါကျတော့ကျွန်တော်မန်နာမရှိဘူးပေါ့အဲ့တော့သူတို့ကပူဆိုးတာနေရလူတွေဒီလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုသုံးခုလောက်ရှိရအငတ်ဘေးကိုပုံမှန်ဆိုင်နေရတဲ့နေရာတွေကလူခုမှစားတော့ပါကျွန်တော်အဲ့လိုပြောရင်တော့အတူတိုင်းလူမျိုးကြီးခွဲကြတာဒါ reality ပဲ
ဟုတ်ကဲ့
အခုမှနေရာနေရာစားတဲ့ကျွန်တော်ကောင်းကောင်းစားရတဲ့အများကြီးငမ်းမရစားပြီးတော့နောက်နေ့စားပါမလားဆိုရက်ဒီစိတ်ကအပြတ်လူကြီးရဲ့စိတ်ထဲမှာလေဒီနေ့စားနောက်နေ့ရောလူစားပါအားကြောင့်မလို့ဒီတဲ့ရူပါရဲ့လို့ယူဆလို့ရတယ်။အားကြောင့်မလို့ဒီဆိုရရှုတင်ယိုးတွေမှာဆိုရင်တန်ကျကျကိုပြောဖို့ဒါလို့လုပ်ဖို့ဒါလို့လုပ်ဖို့အဲ့ဒါယူတင်ယိုးတွေမှာဒါပြောမယ်တင်ထည့်ပြီးတင်နေရတဲ့အထီးကိုရှိတယ်ကျွန်တော်မန်နာကိုထည့်တင်ရတဲ့အထီးရှိတယ်။ဒါမှမြို့ကြီးတွေမှာလည်းတစ်ခါတင်ရင်မှာဒါတွေဖြစ်တယ်။ဥပမာကျွန်တော်ရှမ်းလိုင်မှာမြေော်ထားစီတော့တစ်ခေါက်ကဒီမျိုးမျိုးတရားအဲဘက်ကဆိုတာသိတယ်လူကလေးရအိမ်မှာဗျာဟိုနဲ့ကလေးရအပေါ်သွားလိုက်တယ်ကလေးရတိတိလေးသူ့ရဲ့ဟိုကလေးအမိတို့တရားဗျာသူ့ရဲ့ကလေးရဒိုင်ပါကအရန်ဆိုမှမရတော့အဲ့ဒါတခါလေပြန်ဟောက်မှာပဲအဲ့ဒီပုံတော့ဖြုတ်ပြီးပြောပြန်အဲ့အတိုင်းဝက်လိုက်တော့ဗျာအဲ့ထားပေါ်လူတွေနည်းနည်းတော့ဟိုနှာခေါင်းချုံနေလူတွေရှိရတယ်ဒါပေမဲ့ဟိုဆိုတာဒီမျိုးကြီးတွေမှာတော့နေရာပြောင်းလာပြီးမျိုးကြီးမှလာတဲ့လူတွေကမျိုးကြီးမှရှိရကောင်ချာနေရုံညီတွေမရှိဘူးဆိုတာကိုတွေ့ရပါ
โอเคโอเคไอ้บ่ถ้าโหโหပြောว่าส่วนน่ะดีตูรู้โต๊ะตัดล่ะตูรู้ช้ําตาล่ะได้หาโอ้อ่ะดีตูรู้เนี่ยดูดีบ่น้องน่ะเปล่าตัวเนี่ยมาเนี่ยหลูเนี่ยliving โหตูรู้နေထိုင်မှုပုံစံไลน์မမီသေးတဲ့ပြဿနာပေါ့เนาะဒါတော့တဖြည်းဖြည်းချင်းတော့โต๊ะตัดလာမယ်လို့မျှော်လင့်ရပါဘောအဲ့တော့ตูคุณน่ะโปรပြောว่าไอ้เทมาส่วนบ่เนาะตูรู้ดีအရင်ဒီ communist စနစ်ကနေသူတို့ပြောင်းသွားတယ်ပေါ့နော်အရင်ရှင်ဒီ capitalist capitalism ဘက်ကိုပြောင်းတယ်ဆိုတော့ဒါပေမဲ့ဒီနာမည်ကကြတော့နော်သူတို့ပါတီကြတော့ဒီ Chinese Communist Party အနေနဲ့ပဲဆက်ရှိနေတာပေါ့နော်အဲ့တော့သူကဒါပြောမယ်ဆိုရင်နာမည်ပဲရှိတော့တယ်ဆိုရဲသူပြောချင်တာပေါ့အဲ့ဒီသဘောက
ဒီစကားကိုကျွန်တော်ပြီးခဲ့တဲ့ဟို3နှစ်လောက်ကဆိုရင်ကျွန်တော်ဒီစကားကိုဟိုနာမည်ပဲရှိတယ်လို့ကျွန်တော်အလွယ်ပြောလို့ရတယ်ပေါ့ဒါပေမဲ့အခုကျွန်တော်တို့ရှိချင်းပဲဆိုတဲ့အထက်မှာရှိချင်းပြန်ကပို့ပြီးတော့သူကဘယ်လိုပြောမလဲ ideology ပို့အရေးပေးတာပြရဒါတစ်ဖက်ကလည်းဒါသူကဒီ communist ideology ကိုပြန် restore လုပ်ပြီးတော့ဥထာဉ်မော်လိုမျိုးတယောက်တည်းကနေတအားနာကိုလော်ဂျီအုပ်ထားတယ်ဆိုတဲ့အမျိုးပြန်သွားကျင်တာအကြောင်းလည်းပါနေတယ်တစ်ဖက်မှာကျတော့လေသူကတကယ်ကို genuinely ဒီ communist အယူအဆကိုယုံကြည်ရတယ်ဖြစ်နေဆိုတော့လူတိုင်းကမညီမျှမှုကိုလည်းမနဲ့တတ်တာဖြစ်နေနောက်တစ်မျိုးကျတော့လေဒါကပါတီထဲမှာကဒီလိုမျိုး capitalism ကိုသွားတာအရင်ကအချင်းပြတ်ချစားအရင်များလာတယ်။နောက်ဒီပါတီထဲအပေါ်ဘယ်လန့်ပြတ်ဗျာ။ရှန်ပါတီထဲမှာဆိုသူပြင်တော့ရှန်ဟိုင်အုပ်စုသာရှိတယ်။အမျိုးကြီးတွေသူပြင်တော့ရှန်ဟိုင်ပါတီရုံးချုပ်ကလူပြီးပေါ့ဗျာ။အဲ့ဒီလူပြင်ဒီများသောပဲအခုရှိချင်းပြင်တဲ့အဲ့ရလာပြတာပါတီ secretary ရိုက်လာတယ်။ရှန်ဟိုင်မှာလာနေရာယူပြီးတော့ငွေကြီးအင်အားတောင်းတင်းလာပြီး group ဖွဲ့ပြီးအခါကျတော့ပုံတက်လို့ရတယ်ဖြစ်လာတယ်ပေါ့။ နောက်ကျွန်တော် U fashion ရှိတယ်ဗျာ U League fashion ရှိတယ်အဲ့လို fashion တွေကဂျားရဲ့ power balance အနေနဲ့ပြက်လာအကြောင်းပါပေါ့အဲ့ဒါဒါမျိုးတွေကြောင့်ပါတီကိုပြန်ပြီးတော့ reinstitute ပြန်လုပ်ခြင်းနဲ့ပါတီကိုစီကံထိန်းသိမ်းခြင်းတာတွေအကြောင်းပါအဲ့ဒါကြောင့်ဒီနောက်ပိုင်းမှာတော့ဒီ communist အယူအဆကိုပြန်ပြီးတော့ပေါ်ထုတ်လာတာတွေ့ရတယ်လူငယ်တွေဂျားထဲမှာလည်းဂျူးဂျားတွေရတယ်ကိုကျွန်တော်ထင်တယ်အရင်တော့ communist ပါတီရဲ့ uniform တွေတို့အဲ့တော့အရင်တော့ကျွန်တော်မော်ဝဲစုံတော့မြင်ကြတယ်အဲ့လိုမျိုးဝတ်စုံလေးနောက်ပေါ်တော့ဒေါ်လာကြီးကာလာဖြစ်တော့ကအဲ့လိုဒေါ်လာကြီးတွေဝတ်တဲ့ဝတ်စုံကြီးကအခု TikTok တို့ဒီ Baidu တို့မှာပြန်ပြီးတော့ fashion တစ်ခုနဲ့ပြန်ခေတ်စားလာတယ်တွေ့ရတယ်ပေါ့နော်အဲနောက်ပေါ်တော့သူပြန်ချမ်းသာတဲ့လူတွေနဲ့ဆင်းရဲတဲ့လူတွေကလူရန်းသားกว่าအရင်ကျေလာတယ်ခါကြတော့အခြေခံအပြင်တော့ဟုတ်တယ်လူတိုင်းဒီပါရဲ့လူနေမှုအစဉ်အမြင်လာတော့မှန်တယ်ဒါပေမဲ့မြင့်လာတဲ့အချိန်အတူတူမှာချမ်းသာတဲ့လူတွေနဲ့ဆင်းရဲတဲ့လူကြားဝိမာန gap ကအရင်ကျေလာတဲ့ခါကြတော့အချိန်ကဆင်းရဲတဲ့ခက်တုံးကအားလုံးတူတူဆင်းရဲကြတယ်ဆိုတဲ့ဟာပြန်စဉ်းစားမိတာဒီလိုမျိုး social fashion တွေကြားပြဿနာတွေနိုင်ငံရေး fashion တွေကြားပြဿနာတွေဝိမာန gap ကွာဟာမှုတွေကြောင့်ဒီနောက်ပိုင်းမှာ communist party ရဲ့ communist idea ကိုပုံကြီးကြီးတောင်ပြောလာတယ်လွန်ခဲ့တဲ့5 6နှစ်လောက်ထိကတော့ပါတီရဲ့ ideology ကိုပြောနေတင်နေတာတော့မှန်တယ်ဒါပေမဲ့အဲ့လောက်ကြီးအဓိကမဟုတ်ဓမ္မရဟူကျင်တော်တဲ့ထက်ကဆိုစီးပွားရေးတို့တက်ဖို့အဓိကလို့ဖြစ်တယ်ဒါပေမဲ့ဓမ္မရရှိချင်းမြင်တဲ့ထက်မှာဒါတွေလည်းပြောလာတယ်တစ်ဖက်မှာကျတော့လည်းအမျိုးသားရေးစိတ်ဓာတ်ကိုအရင်အားပေးလိုက်တယ်တေယုပီရဲ့တချိန်ကဟိုကမ္ဘာဥဆောင်ကအင်အားကြီးနိုင်တယ်ဒီဆိုရယ်ရှေ့ဘုရင်ရဲ့ထက်တုန်းကဟောပြန်ဖော်ဆောင်ခြင်းအားလည်းရှိတယ်ပြီးတော့ပြည်တွင်းမှာလည်းပြဿနာအများကြီးတက်နေတော့နိုင်ငံရေး ideology ကိုအခြေပြုပြီးလူတွေအာရုံလွှဲခြင်းเจ้าใหญ่တော့အများကြီးရှိတာလေဒါပေမဲ့ပါတီကပို့ပြီးတော့နိုင်ငံရေးအိုင်ဒီယိုလော်ဂျီကိုပြင်ထန်တာဒီနှစ်ပိုင်းမှာတွေ့ရတယ်
ဟုတ်ကဲ့အဲ့တော့ဒီတမန်စီချင်းဖင်ကဘယ်လိုမျိုးလဲ
တမန်စီချင်းဖင်ကဘယ်လိုမျိုးလဲဆိုတော့ကျွန်တော်ပြောရခဲ့ပါเนาะသူကသူ့အခြေအနေပုံဒီလိုကလိုက်ပြီးတော့ပြောင်းလဲချက်တယ်လို့သူပြည်နယ်တချို့မှာသူအုပ်ချုပ်ခဲ့စဉ်ကလာတော့သူ့ရဲ့ policy စီးပွားရေးအဓိကအုပ်ချုပ်တယ်ဒီလိုဒီရလို့ရှိတယ်တခါတည်းကျတော့လည်းသူကအရင်ကိုပါတီ ideology ကိုလိုက်တယ်ရှိတယ်ဒါပေမဲ့လက်ရှိအနေအထားမှာကြည့်မယ်ဆိုတော့သူကခုနပြောလိုမျိုးမျိုးသားရေးစိတ်ဓာတ်ကိုအခြေခံပြီးတော့ဒီ DUP ရဲ့အင်အားကြီးတဲ့အနေအထားကိုပြန်ပြီးရရုပ်ချင်းဆက်ဟာမြင်တာထင်တာရှိတယ်ဗျာအခုက DUP ကိုပြန်ပြီးတော့စုစည်းခြင်းတယ်ထိုင်ဝမ်ကိုပြန်စုစည်းခြင်းတယ်ဟာဒါကိုသူအကောင့်ထဲပို့ခြင်းတယ်ဗျ
nationalism ပေါ့နော်ဟိုပြောရမယ်ဆိုရင်အဲ့တော့ဟိုဟိုဒီ politics spectrum မှာဆိုရင် vibe communist ဆိုတာဟို left wing အစွန် like on ဟို radical ဖြစ်တဲ့ left wing ပေါ့နော်nationalism ကြတော့ဟို right wing ဘက်မှာနည်းနည်းအစွန်ရောက်တဲ့ right wing ကိုပြောလို့ရအဲ့နှစ်ခုကို तू ဘယ်လိုဘယ်လိုဖြစ်ပြီးတော့ဒီတစ်ခုလည်းအောက်မှာသွားပြီးတော့တွေ့ရတာအဲ့ဒါတွေရတယ်
ကျွန်တော်က communist တွေကိုပြောတဲ့အခါမှာပေါ့နော်ကျွန်တော်က communist ကို political ideology ရကြည့်ရင်တော့ communism ဒီ border မရှိတဲ့အရာကိုပြောရရင်ဒါအရင်တော့ကျွန်တော် communist ရဲ့တခြင်းလေ the international ဆိုတာလေတကမ္ဘာလုံးမှာရှိတဲ့လူသားလူမျိုးဒါနယ်နိမိတ်ဒီစီးပွားငွေမရှိတဲ့ communist ပေါ်လာဒါပေမဲ့ communist တွေစခဲ့တဲ့ Soviet ပြည်တော်စုမှာဟိုကဒီလိုမျိုး international shutdown ရှိတဲ့ Trotsky က communist party ရဲ့ပြောအကန့်ထုတ်ခံရပြီးတော့ရုရှား nationalism နဲ့ဒီ communism ဒီ communist စီးပွားရေးစနစ်နဲ့လူမှုရေးစနစ်ကိုအခြေခံထားတဲ့နှစ်ခုကိုပေါင်းစည်းခြင်းနဲ့ Stalin ကအာဏာရလာဆိုတော့မော်စီတုံးတည်တဲ့ Stalin ကိုအားကျလေးစားတဲ့လူပါတယ်နော်ဆိုတော့မော်စီတုံးထူထောင်တဲ့တရုတ် communist နိုင်ငံတည်တယ်သူကတရုတ်ဒီအမျိုးသားရေးစိတ်ဓာတ်ကိုအခြေခံပြီးတော့ဒီတွင်းမှာကျတော့လူဖွဲ့စည်းနဲ့ကျွန်တော်တို့ဒီစီးပွားရေးစနစ်ကိုပဲ communist စနစ်ကိုပွားခြင်းခါပေါ့အဲဒါမျိုးတရုတ်ပြည်မှာစတာလင်သေပြီးတဲ့နောက်ပါနော်ရုရှားနဲ့မော်စီတုံးကြားထဲမှာဒီလိုမျိုး communist စနစ်ချင်းတူပေမဲ့စစ်ဖြစ်မတတ်ဖြစ်ပြီးရယ်ပေါ့နော်ဒါတောင်းချောက်ကျွန်တော်တို့နောက်ပိုင်းမှာသမ္မတ Richard Nixon ရဲ့ထက်မှာဒီ Kissinger သွားပြီးတရုတ် communist တွေနဲ့ American တွေနဲ့ပေါင်းမိသွားတယ်ဆိုတဲ့ဟာလေကျွန်တော်ဒါက communist ချင်းတူပေမဲ့အမျိုးသားရေးစိတ်ဓာတ်ကိုအကြည့်ပြီးတော့ Soviet ပြည်တော်နဲ့တရုတ်ပြည်ခြားတဲ့က split ပေါ့ကွာဟောင်းချစ်တာဘာလို့ဆိုတော့တရုတ်ကသူ့စိတ်ထဲမှာသူတည်တဲ့ communist မှန်တယ်ဒါပေမဲ့ Khrushchev ဒီဒါစာနေတဲ့စာရင် junior ပေါ့အဲမော်စီတုံးကသူ့ရဲ့ senior ဖြစ်တယ်အဲ့တော့ငါက senior ကြီးဖြစ်လို့ရှာမင်းကငါနောက်ကလိုက်ရမယ်ဆိုတော့ဟာအဲ့တိုင်းပဲဆိုပြပြတော့ဆိုရလဲဘာပြောငါတို့ကအင်အားကြီးဆုံးနိုင်ငံ တော့ငါတို့နောက်ကမင်းတို့လိုက်ရမယ်ဆရာအဲ့ဒီမှာသူတို့က communist change တူပေမဲ့ဒီတရုတ်ပြည်ရဲ့ preeminence role ကိုလိုချင်တာအဲ့ဆိုပြည်ပြည်အောင်သူ between Russia ရဲ့ preeminence role ကိုလိုချင်တာဂျားထဲမှာကျွန်တော်တို့ clash ဖြစ်ကြတယ်ဆိုတော့ nationalism ရှိပေမဲ့လည်းဒီလိုမျိုးကျွန်တော်လက်ဝင် economy နဲ့ society ကျွန်တော်တို့မရဘူးလို့ပြောခဲ့တယ်
โอเคสิ่งเหมือนเราก่อนโอเคเออโอ้ดาวตยุบีอาจารย์หมดเนาะตยุบีเนี่ยคอมมิวนิสต์เนี่ยคอมมิวนิสต์เนี่ยที่น่าပြောเนี่ยแนชชั่นนอลิซึมเนี่ยปองซิมิเนี่ยอาจารย์นี่ป่ะพี่တော့ปูพี่တော့ဟိုตั้วจินน่ะတော့ကျွန်တော်ตั้วจินน่ะไม่ตีจินน่ะပြောจินน่ะวะเนาะอธิกก็တော့ဒီကျွန်တော်မြန်မာပြည်ရဲ့လက်ရှိအခြေအနေပေါ့လက်ရှိအခြေအနေမှာဒီတရုတ်အစိုးရရဲ့တရုတ်အစိုးရပေါ့နော်ကျွန်တော်တို့ geo quality politics တွေကတရုတ်အစိုးရဘယ်လောက်ထိအရေးကြီးတယ်လဲပေါ့နော်ပြီးတော့ဘယ်လောက်ထိသူတို့ဘက်ကသဘောထားဘယ်လိုရှိတယ်လဲပေါ့နော်သူတို့ကဘယ်ဘက်ကိုအားတာတာလဲသူတို့ဘာကိုလိုချင်တာလဲပေါ့နော်သူတို့မြန်မာပြည်ကနေသူတို့လိုချင်တာဘာလဲပေါ့နော်ပြီးတော့အဲ့ဒီပုံမှာအဲ့ဒါလေးပေါ့အဲ့ဒါလေးအရင်ဆုံးတစ်ချက်တော့ခင်ဗျားတို့ပြောပြပြလို့ရအောင်
ကျွန်တော်တို့အရင် NLD စိုးရတဲ့ထက်တော့တရုတ်နဲ့ဆက်ဆံရေးတိုင်းတာဒီကောင်းခဲ့တဲ့ဟာတွေ့ရတယ်။အခုဖြစ်အောင်သူလည်းဆိုတော့ဒေါင်ဆန်းစုကြည်တက်လာပြီးအခါတရုတ်နိုင်ငံဘက်ကအဲ့တုန်းကဒေါင်ဆန်းစုကြည်မတက်လာခင်ပါလေကျွန်တော်တို့ပါတီတူပါတီဆက်ဆံရေးနေဒေါင်ဆန်းစုကြည်ဘေးကျင်းကိုဖိတ်ခဲ့တော့ဗျာ။ဒါဟိုစီသမ္မတစီဂျင်ပင်ကသမ္မတတရားနည်းမဟုတ်ဘဲနဲ့တရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်နောက်ထပ်ပါတီတစ်ခုရဲ့ခေါင်းဆောင်ဖိတ်တဲ့သဘောနဲ့ဖိတ်ခဲ့တယ်ပေါ့ဗျာ။ဆိုတော့အစိုးရဖြစ်လာပြန်တော့မှာဒေါက်ဆန်းစုကြည်ပထမဆုံးခရီးစဉ်ကဝါရှင်တန်မဟုတ်ဘဲနဲ့ပေကျင်းဖြစ်သွားတယ်တရုတ်ပြည်မှာလည်းတော်တော်လေးအားတက်လို့ပြောမယ်မြင်တက်သွားတယ်ပေါ့ဗျာအရင်ဆာပရိုက်စ်ဖြစ်သွားတယ်သူတို့အနေနဲ့ဒါဒေါက်ဆန်းစုကြည်ဒီနိုဘယ်ဆုရရတယ်နောက်နိုင်ငံတွေမှာလည်းနေလာတယ်နောက်နိုင်ငံတွေတောက်လျှောက်ထောက်ပံ့ဒီလိုထောက်ပံ့တယ်ဆိုတာလည်းအားပေးခဲ့တယ်ပေါ့ဗျာဒီလိုခေါင်းဆောင်တရားတရုတ်ပြည်ကိုတရုတ်ပြည်ကိုပထမဆုံးနိုင်ငံများခီးစဉ်နဲ့ရွေးတာသူတို့အရင်အားတက်တယ်အဲ့ဒါသဘောကျတယ်ဆိုတော့ဒီဟာကတရုတ်နဲ့ NLD နဲ့ဆက်ဆံရေးဟိုတော်တော်လေးချောစီထည့်ပြီးကျွန်တော်ပြောဆက်ဆံရေးတော်တော်ကောင်းသွားခဲ့ရတယ်။ဒေါက်တာစကြည်လာတဲ့ခေါက်တိုင်းမှာတရုတ်မီဒီယာတွေမှာတော်တော်လေးကြေကြေပြန့်ပေါ်ပြကြရှိတယ်။ကျွန်တော်ရောက်နေစဉ်ကာလမှာတော့လည်းကျွန်တော်အဲ့ချိန်တော့တော့ဒေါက်တာစကြည်လာကြုံပေါ့။ဒါပေမဲ့ကျွန်တော်နောက်ဒေါက်တာစကြည်ပြန်သွားပြီးတဲ့ခေါက်မှာကျွန်တော်ဘေးကျင်းကိုတစ်ခေါက်ရောက်တယ်ပေါ့ဗျာ။အဲ့ချိန်မှာတော့လည်းဒါတော်တော်လေးကိုသတင်းဒီတနေ့မြို့အနှံ့မှာဒေါက်တာစကြည်လာတဲ့ဟာတွေပြထားရှိတယ်ပေါ့ဗျာ။ပြောအချိန်မှာဒေါ်လစီတဲ့ပတ်သက်တဲ့ရုပ်ရှင်သတင်းရုပ်ရှင်တွေပါဒီမိုကရေစီနိုင်ငံတစ်ခုရဲ့ခေါင်းဆောင်တရားရဲ့သတင်းရုပ်ရှင်တို့ပြသပွင့်ပေးရတယ်ပါရှိတယ်ပေါ့ဒီဘက်မှာကျတော့လေ NLD ဆိုတဲ့ထက်မှာတရုတ်နဲ့ဥပမာတချို့သောစီမံကိန်းအငင်းပွားပွဲစီကြောက်ရွံ့လိုမျိုးစီမံကိန်းတွေမှာမြန်မာပြည်ကကျွန်တော်အကျွေးထောင်ချောက်တဲ့ဖွင့်သွားတယ်ဆိုပြီးသူတွေပြောကြတာပေါ့တရုတ်နဲ့ပြန်ညှိလို့ရခဲ့တာရှိတယ်ထက်ပြတာတော့မဟုတ်ဘူးတချို့ဘိုင်းတွေမှာမြန်မာပြည်ဘက်ကနေပြီးတော့ရှယ်ယာပို့ထည့်တာဒီဆိုရလက်ခံပေးရတယ်စီမံကိန်းကိုတဆင့်ညင်းသွားတယ်ဆိုတော့တခါလေအကျွေးတွေအများကြီးပြေလည်တဲ့အစားဆင့်ညင်းအကောင့်တင်ပို့တဲ့ဟာကိုဒီဘက်တင်ပြီးတော့လက်ခံပေးရမယ်အဲ့လိုမျိုးဆက်ဆံရေးတစ်ခုရှိတယ်ဒေါ်ဆန်းစုကြည်ရည်ရွယ်ထားတဲ့အတိုင်းပဲဓာတ်တူဆက်ဆံရေးတစ်ခုကိုအတိုင်းအတာဖြစ်တည်ဆောက်မယ်လို့ပြောမှာပေါ့ဗျာဒါပေမဲ့အာနာတိန်နာကိုလည်းဒီဘက်ကသိတော်ထူးဆန်းတဲ့ဒါညီမပြည်တော်နိုင်ငံမျိုးမှာအာနာတိန်နာဖြစ်နိုင်တယ်ဆိုတာဒါပေမဲ့လိုမျိုးရှိတယ်တရုတ်နိုင်ငံရဲ့နိုင်ငံသားရေးဘာသာအစင်အောင်ဖြစ်တရားဝင်သူတို့မျက်လုံးထဲမှာတရားဝင်တို့ရင်းနဲ့လို့ပဲသူတို့ဆက်ဆံတရားဝင်တို့မြင်နေဆိုနိုင်ငံရဲ့ state organ ကိုကင်ထားနိုင်တယ်လို့ပဲနိုင်ငံရဲ့ဒီလက်ရှိအုပ်ချုပ်ရေးရန်နေရာတွေစစ်တပ်နေမြေအများစုဘယ်သူထိန်းချဒီလိုလိုပဲသူကဆက်ဆံတယ်ဒါကမြန်မာနိုင်ငံပဲလားဟုတ်သူတို့များသောဖြင့် controversial ဖြစ်အောင်လို့ပဲဆက်ဆံဆက်ဆံတာရှိတယ်ချွင်းချက်တရားကတော့ဥမာဆိုရင်ကမ္ဘောဒီးယားမှာခမာညီဆိုရလို့ဒါသူတို့ထောက်ခံခဲ့ဘူးလားရှိရမဆိုရမဟုတ်တော့ဘူးဒါပေမဲ့အဲဒီတော့ပြောစရာရှိတာခမာညီဆိုရဒီပြုတ်ကျသွားတာတော့မှ UN မှာဆက်ပြီးတော့ခမာညီဆိုရကမ္ဘောဒီးယားရဲ့ခုံဝင်ထိုင်နေပေါ့ဗျာ PNN အားပေးတဲ့ဆိုရထိုင်ပထိုင်ရပဲနဲ့ American ကိုတိပွားခမာညီဆိုရကိုတိမဲ့ပြခဲ့ရလို့ရှိရပေါ့ဆိုတော့ချို့ချို့သောချွင်းချက်တရားတွေများသောဖြင့်သူတို့ရဲ့နိုင်ငံရေးပေါ်စီပါငင်းပွားပွဲဖြစ်ရတယ်။ state organ ကခိုင်းတယ်လို့ဆက်ဆက်ဆိုတော့ reality မှာစဉ်းစားမယ်ဆိုတော့ကျွန်တော်ဒီ democracy အင်အားစုတွေဒီနိုင်ငံရဲ့ state organ ကကျွန်တော်နိုင်ငံသားပါရှိတဲ့မြန်မာတွေဆိုရင်လည်း စစ်ကောင်စီရဲ့တန်ယုံတွေကိုတော်ပြီးတော့ဗီဇာတန်းတိုးတာ passport လောက်တန်းလုပ်နေရမှာဆိုခြေကအဖြစ်ကြည့်တော့သူတို့ဒီ state ရဲ့ functionary ကိုကန်ထားနိုင်တဲ့ရှိတယ်။အားလုံးလို့တရုတ်နိုင်ငံကတက်လာပြီးတဲ့အခါတန်ယုံကန်ရန်ကုန်မှာရှိတဲ့မိတ်ဆွေတို့တရုတ်မိတ်ဆွေတို့ပြောပုံရတင်းကြောက်တွေပြောပုံရဆိုရင်အာလာသိမ်းပြီးနောက်နေ့မှာစပြီးသူတို့ကတရင်တွေကိုဒီစစ်ကောင်စီရဲ့တရုတ်ဝင်တရင်ထုတ်ပြန်တဲ့ဌာနရင်းနဲ့ဒီ state channel စီရဲ့တရင်တွေကိုပို့ကားဖို့ဒီဘက်ကသူတရင်မျိုးတတိပြီးတိုင်းရှိတယ်ဒီတရင်နောက်တွေကိုအဝဲကူကားပါပေါ့အပြင်ကတရင်တွေကိုပို့ကားနေဆိုတာမျိုးတွေအဲဒါမျိုးတွေရှိတယ်တချို့အာနာသိမိကစာမှာတရုတ်သတင်းတွေမှာကျွန်တော်တရုတ်ပြည်မှာရှိနေစင်တာတရုတ်သတင်းတွေမှာမြန်မာပြည်ဆန္ဒပြပွဲကိုပြနေရောအဲနောက်နည်းနည်းကြာတော့မှ TV နဲ့ West ကဒီမိုကရေစီရဲ့ဒုက္ခတွေပို့ပြီးတော့အားပေးလာတယ်ဗျာတရုတ်ပြည်ရဲ့ TV နဲ့ဘက်ကတော်လိုင်းကြီးနဲ့ပတ်သက်တဲ့ဒုက္ခတွေကိုပွာလာတယ်ဒါအောင်နားလည်တဲ့ပုံစံနဲ့ပြောင်းလာတယ်သူပြဟောင်ကောင်ပြဿနာတွေကြောင့်သူကဟောင်ကောင်ကိစ္စကြတော့ဘာဖြစ်လို့လက်မခံဘဲနဲ့မြန်မာပြည်ကိစ္စကြောင့်သူတို့တင်းမှပြတယ်ဆိုပြီးစရာဖြစ်လာတယ်။အဲတော့သူတို့ကအားလုံး interpretation နဲ့ပြတာ။ဒါ ID အနောက်နိုင်ငံကအားပေးလို့ဗာပြည်ကမတိနာမလဲသူတို့ကယူဆရမ်းပြတယ်လို့ပြောဆက်ဟာဘူးပေါ့။အဲသူတို့ရဲ့ domestic politics နဲ့အတိုင်းဖြစ်တာ။မြန်မာပြည်ကချင်းသူတို့ domestic politics နဲ့အတိုင်းဖြစ်တာ။ဒါကကျွန်တော်တို့ democracy လို့ပြောချင်တယ်လို့ရှုမြင်နေတော့။နောက်တစ်မျိုးကျတော့ဒါက ideology ရနေပဲ။နောက်တစ်ဖက်ကျတော့သူတို့ရဲ့အဓိကစပီးတီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံနဲ့နမိတ်ကကြီးညီနေဘူးကြီးညီနေဘူးဆိုတော့တချင်ကတို့ကူကတ်မှာကူကတ်အိစာဖြစ်တော့ဆိုရင်မြန်မာပြည်ရဲ့ဒုက္ခတွေအများကြီးတွေ့တယ်လို့ပြောတယ်တရုတ်ပြည်ဒီဒုက္ခတွေ friendly ဖြစ်တဲ့အိုင်ပုံအဲအထိုင်းတွေမျိုးဒုက္ခတွေအများကြီးတက်ခံရတာနှစ်သက်တဲ့ပုံဘူးအဲ UN မှာလက်မှတ်ထိုးထားရတယ်သူက UN ကြီးတစင်ချားတဲ့နိုင်ငံပြန်လွှဲပေးတာမျိုးလည်းတော့ဖြစ်တယ်ဒုက္ခတွေပြဿနာမျိုးဆိုင်ချက်ဒါသူ့ရဲ့နိုင်ငံလုံးကြုံရင်ပြဿနာတစ်ခုနောက်ဘောတော့ဖြစ်ရှိလာများမြန်မာပြည်မှာပြည်တွင်းစစ်တွေဖြစ်နေစဉ်ကတည်းကတရုတ်ပြည်ဘက်ကိုဖိစင်ရှိရရှိတယ်ပေါ့နော်။နောက်ဘောတော့ဒီဘိန်းကိစ္စလို့ပါတယ်။သူတို့ထိန်းလို့ရတဲ့အနေအထားတစ်ခုကြုံလာပါဘူး။သူတို့ကြောက်တယ်။မြန်မာပြည်မှာတည်ငြိမ်နေအောင်လုပ်ချင်တယ်။နောက်တရုတ်ရဲ့ပြည်တွင်းမှာရှိတဲ့စီမံကိန်းတွေပေါ့ဗျာ။ပြီးရင်တော့ဒီကျွန်တော် China မြန်မာ Economic Corridor တရုတ်မြန်မာစီးပွားရေးစင်ကြံပါမျိုးကတရုတ်ပြည်အတွက် geopolitically အရင်အရေးကြီးတဲ့ strategic ဒီ investment ဒါဒီတည်ငြိမ်နေဖို့မြန်မာပြည်တွင်းမှာတည်ငြိမ်မှလည်းဒါတွေကလုပ်ဖြစ်မှာပေါ့ဆိုတော့သူတို့အနေနဲ့တည်ငြိမ်မှုလိုလားဆိုတော့တည်ငြိမ်မှုလိုလားတဲ့ဆိုတော့အယူအဆရဲ့ပြဿနာဘလို့လူနဲ့တည်ငြိမ်ပါလဲစစ်ကောင်စီကြောင်းတည်ငြိမ်မှာလားအရက်ဖက်အစိုးရရဲ့ကြောင်းတည်ငြိမ်မှာလားအဲ့ဒါမျိုးသူတို့ရှင်းရှင်းလင်းလင်း definition ရှိတယ်ဆိုတော့တရုတ်ပြည်ကတော့ကျွန်တော် realistic များ relation ဆိုတော့အဲ့တော့သူတို့စဉ်းစားတဲ့ဟာကတော့ပြင်အားပူကြီးရဲ့လူတီ
တင်
ရအောင်လုပ်နိုင်မှာပေါ့။တင်ရအောင်လုပ်နိုင်မှာဆိုတာဒါတမယိုးကြစဉ်းစားရမယ့်အရာပေါ့။ဆိုတော့တို့အနေနဲ့စစ်ကောင်စီကိုလည်းထိတွေ့မယ်။တစ်ဖက်ကကြာတယ်ဒီလက်ရှိမှာစစ်ကောင်စီဒီတရုတ်ရဲ့တချို့သောစီမံကိန်းတွေနားမှာဖြစ်ကြတဲ့ finance ပေါ့။ဥပမာရောက်ဖြူဒီပိုင်လိုင်းကိုစောင့်နေတဲ့ရဲသားတွေပေါ့ဗျာ။လက်ထိုက်ခံရဲကင်းစခန်းတွေအဲ့ဒါတွေတို့မကောက်ဝင်နေဘူး။အဲ့တချို့သောတရုတ်စီမံကိန်းတွေဖျက်ဆီးခံရတာတော့မီးရုပ်စိုက်မီးရှို့ခံရတာအဲ့ဒါဖြစ်တာလို့စစ်ကောင်စီကဘာမှ credible ဖြစ်တဲ့ response ပေးနိုင်တဲ့ခါကျတော့သူတို့အနေနဲ့စိတ်ကောင်းစင်းနေတဲ့တစ်ဖက်သေးဆက်ဆံနေလို့လည်းအဆင်မပြေဘူးဆိုတော့အတိုင်းတင်ကြားလေလို့ကျွန်တော်ယူဆအောင်။ဘာလို့ဆိုတော့ democracy ရေလှုပ်ရှားတဲ့တွင်ချို့တော့ဆက်ဆံရေးရှိနေလေဆိုတာပေါ့။ဥပမာကျွန်တော် energy ကစာပို့တာတွေပါမျိုးရုပ်ပြီးတော့တုံးပြအဲ့အမျိုးတွေပေါ့ဗျာ။စားရှိတဲ့ဆက်ဆံရေးလည်းရှိနေတယ်။ပြီးနောက်ခုကတရုတ်နိုင်ငံကဟိုတခြားပြည်နေချင်းနိုင်ငံအတူတာသူ့မှာလည်းဗာပြည်မှာလက်ထက်တာရှိတယ်။ဆိုတော့ချို့တော့တိုင်းဒါနဲ့တက်ခိုင်ဖွဲ့စည်းရေးတည်တရုတ်နိုင်ငံကမကင်းနိုင်တဲ့အခြေအနေရှိတယ်။တရုတ်နိုင်ငံကဟုတ်တိုင်းရိုက်ဩဇာတက်ရောက်နိုင်တဲ့အနေအထားမှာရှိတဲ့အခါကျတော့သူကမာပြည်ထဲမှာရှုထောင့်ဆောင်ရကစားလို့ရတဲ့ player ဖြစ်လာတယ်။အဲမြန်မာပြည်မှာသူကအရေးကြီးဆုံးလို့ပြောလို့ရတယ်။ဒါပေမဲ့တစ်ဖက်မှာကျတော့လည်းဒီမိုကရေစီရဲ့အင်အားစုတွေဘက်ကစင်နာတဲ့တရုတ်နိုင်ငံကအနာရှင်နိုင်ငံဖြစ်တဲ့ကြောင့်လို့ဆိုရဲဟာဒီဥစားနဲ့စစ်ဆန္ဒရရှိရောဗျာ။တရုတ်နိုင်ငံရဲ့ engagement တိတ်မလုပ်ကြဘူးလို့လည်းအင်အား
ကျွန်တော်အမြင်ကြတော့ဒါရိုးရိုးပေါ့နော်ဒါကတော့ကျွန်တော်တို့ရိုးရိုးအမြင်ကတော့ကျွန်တော်တို့ကဟိုပြောရမယ်ဆိုရင်ဒီအိမ်ကြီးချင်းဖြစ်နေတာဘယ်လိုမှရှောင်လို့မရဘူးပြီးတော့သိရမှာတရုတ်ကြတော့ဒါကဘာပေါ့မှာဒါစူပါပါဝါပဲအဲအမေရိကန်ပြီးရင်အမေရိကန်ထက်တောင်စူပါပါဝါကြရတယ်လို့တော့ပြောလို့ရပါတယ်သူရဲ့ influence ကတကယ်ပြောရမယ်ဆိုရင်အခုဆိုလဲဘာပြောပြောသူအီရန်တို့အီရန်နဲ့ စော်ဒီနဲ့ကိုသူ peace broker လုပ်ပေးလိုက်တယ်ဆိုတော့ဒါဟိုသူ့ power ကိုသူပြတာအမေရိကတောင်မလုံနိုင်တဲ့ဟာသူလုံနိုင်တယ်ဆိုတော့ဟိုဒီလိုမျိုးအခြေအနေမှာဘယ်သူပဲဖြစ်ဖြစ်ပေါ့နော်ဟိုဒီမိုကရေစီဒီတော်လှန်ရေးအင်အားစုတွေပဲဖြစ်ဖြစ်ဒီအခုအုပ်ချုပ်နေတဲ့စစ်အစိုးရပဲဖြစ်ဖြစ်သူတို့ကတော့ဒီတရုတ်ကိုလှန်ပြီးတော့ဘာမှလုံးလုံးမရဘူးလို့ထင်တာဒါလက်တွေ့ကျရဲ့အမြင်လို့ကျွန်တော်ထင်တာပေါ့နော်ဒါကျွန်တော်မှားရင်လည်းမှားပါဘူးနော်ဟိုကျွန်တော်အမြင်ကတော့ဟိုတရုတ်နဲ့တည့်အောင်ပေါင်းမှပဲရမတည့်ရင်တော့ဒီတရုတ်နဲ့မတည့်ဘူးဆိုရင်အဲ့အစိုးရဘယ်လိုမှတည်မြဲမှာမဟုတ်ဘူးလို့ကျွန်တော်ထင်တာပေါ့နော်ပြီးတော့နောက်ဒီခုနပြောသူသူကအခုဆိုရင်ဘာပြောတရုတ်အနေနဲ့ကကျွန်တော်နိုင်ငံမှာဗတ်ပေါင်းဆောင်အောင်နော်ဟိုပြောသူဗတ်ပေါင်းဆောင်ကသူကမြင်နေတယ်ထိတွေ့နေရရှိတယ်သူသိနေတယ်ဒါပေမဲ့သူဘယ်ဘက်ကိုပါမလဲပေါ့နော်ဒါကျွန်တော်ထင်တာတော့နောက်ဆုံးအဆုံးဖြတ်ကသူတရုတ်ကအဆုံးဖြတ်ပေးမယ်လို့ကျွန်တော်ထင်တယ်တချို့ရထင်တာ West ပေါ့ Western နော် EU လို့ America ဟိုကဝေးလုံးအားကြီးဒီနိုင်ငံတွေကကျွန်တော်ဟိုပြောမယ်ဆိုရင်ဝေးလုံးအားကြီးတယ်ပြီးရင်မြန်မာပြည်ကသူတို့အတွက်ဘာမှအရေးမပါဘူးဥပမာကျွန်တော်ဟိုသူတို့မတ်တဲ့ဟာဘာမှမထွက်နေဘူးဗျာရေနံလည်းမထွက်ဘူးဟုတ်တယ်ဥပမာထားပါတော့ဟိုခုအခုနောက်ပိုင်းဟိုဟာဖြစ်လာ rare earth တို့ဒီလို cobalt တို့ပါလို့လည်းထွက်နေတာမဟုတ်အဲ့တော့အနည်းဆက်ဆုံးကကျွန်တော်တို့မှာ super power တရုတ်ရှိတယ်တရုတ်ဟိုတရုတ်ကချမ်းတရုတ်ကတနာမှဒီကကျွန်တော်တို့နိုင်ငံဟိုဟာဖြစ်နိုင်မယ်လို့ဒါကျွန်တော်ခံအမြင်ပေါ့နော်တရုတ်ကိုကောင်းလန်ဆိုးရထားလိုက်ဒါပေမဲ့ကျွန်တော်ကညဟိုဒါကြီးကို deny လုပ်လို့မရဒီ reality ကိုသူနဲ့ငါနဲ့အိမ်ကြီးချင်းဟိုအိမ်ကြီးချင်းဆိုတာမှဟိုကျွန်တော်ကအိမ်ကြီးဒီအိမ်မနေနေအိမ်ကြီးချင်းကိုမကြိုက်လို့ဆိုရင်ကျွန်တော်တခြားအိမ်ပြောင်းနေလို့ရတယ်ဟုတ်တယ်မနိုင်ငံကြီးကိုမှပြီးရွှေ့သွားလို့မှမရအဲ့တော့အဲ့လိုမျိုးလေးတော့ရှိတယ်ဒါကျွန်တော်ရဲ့အမြင်ပေါ့နော်အဲ့လိုလေးတော့ခံစားမိတယ်ပြီးတော့နောက်တစ်ခုဟိုဟာဘယ်လိုလဲဆိုတော့ဟိုတချို့ရပြောကြတာပေါ့ဟိုတော်တော်များများလေးပြောကြတာပေါ့ဒီ Western နဲ့ West ဟိုဒီ West ကနော် West ဘက်ကတကယ်တော့သွယ်ဝိုက်တော်နီးနဲ့ဒီ dictator စီကိုသူကအမြဲ always proper လုပ်တယ်ပေါ့နော်ဒါ CIA တို့ဒါလုပ်ခဲ့တာလည်းအများကြီးရှိအောင်ဟိုပြောရမယ်ဆိုရင်အမေရိကတို့ဘာလို့ဘက်က dictator is ဒီသုံးမျိုးအာဏာရှင်တွေကိုသူတို့ပေါ်လာအောင်လုပ်တာဒါအာဏာရအောင်သူတို့လုပ်ခဲ့ရရှိတယ်ဆိုအဲ့ဒီပုံမှာဒီစစ်ကောင်စီကိုရောဘယ်လိုမြင်မလဲဘယ်လိုထင်လဲ West ကတဖက်တလန်းကနေမျက်စိမှိတ်ပေးထားတာလေဒါမှမဟုတ်အဲ့လိုမျိုးပေါ့နော်မသိချင်အောင်ဆောင်ပေးထားတာအဲ့လိုမျိုးရှိသလားပေါ့
မအကိုဆွေးနွေးသားရဲ့အပိုင်းမှာကျွန်တော်ကြည့်မယ်ဆို strategic resource တွေမရှိဘူးလား rare earth ကရှိတယ်ဒီမှာဒီကတော်တော်ကမ္ဘာမှာအများဆုံးထွက်နိုင်တဲ့
ဟုတ်
ပ
ကဲ့
ြဿနာ rare earth ရှိတဲ့နေရာတွေကတို့ကချင်မြောက်ပိုင်းတို့ဘာလို့ရှိရများပြီးတော့ဘယ်လိုပြောမလဲ conflicted area တွေပြောဒီစစ်ကောင်စီရောဒီကချင်ဘက်ကဖွဲ့စည်းတွေကအပြည့်အဝထိန်းချုပ်ထားရင်မချမှာမရှိဘူးပြီးတော့နောက်ဖက်လုံးကဒါ leverage မလုပ်ဘူး leverage လုပ်နေတာဒါကိုအသုံးပြီးတော့ economic statecraft နဲ့တရုတ်နိုင်ငံနဲ့ဒီလိုမျိုးကြည့်တာနိုင်တာလုပ်လိုက်နောက်တဲ့အထိကိုယ်ကနေမျိုး control မလုပ်နိုင်ကြအောင်တရုတ်ဘက်ကဒီမျိုးတပ်တွေတူတယ်လို့ပြောလာပြီးတော့ဒီဒေသခံတချို့တော့လက်နက်ကင်ဖွဲ့စည်းရောအကောင်ဒါမျိုးစစ်ကောင်စီဘက်ကရဲစစ်သားစားရှင်တွေညှိပြီးတော့တောင်နေတူးယူတာတို့ထုတ်ယူပါလို့ဒီမှာအစိတ်တွေတင့်မိကြခဲ့တာမျိုးတွေဖြစ်နေတယ်ခေါ့ဗျာဆိုတော့ကျွန်တော်တို့ကရှိတဲ့တယံဇာတာတွေကိုကျွန်တော်တို့ကသူများနဲ့ leverage လုပ်နိုင်တဲ့မရောက်ဒါ NUG နဲ့ဒီ Democracy အင်အားစုတွေဆိုလည်းကိုယ့်ရဲ့မဟာမိတ်ဖွဲ့စည်းရေးကိုတုံ့ပြန်ပြီးတော့ဒီမျိုးကိုရှိမှရှိရင်အင်အားကို leverage လုပ်နိုင်တဲ့အနေအထားကိုမရောက်ဘူးစစ်ကောင်စီနဲ့ဒါမလုပ်ဘူးဒါပြည်ထဲမှာရှိ institution အားနည်းဘူးပေါ့နော်ဒါခုနကကျွန်တော်တို့ပြန်ပြောမယ်ဆိုရင်အာဏာရှင်နိုင်ငံတွေ American နိုင်ငံက problem ဖြစ်လာရှိဒါမှန်တယ်ဆိုတာကတော့ကျွန်တော်တို့တချို့ကဒါ Latin America မှာဆိုရင်တော့ Banana Republic တို့ခေါ်တဲ့ Central America ပင်ဒီက United Fruit Company တို့မျိုး company American company တွေကဒီကနော်ကွာအစားရှိတဲ့နိုင်ငံတွေမှာသူတို့အာဏာရှင်တွေတင်ခဲ့တာဖြစ်တယ်။အားရှမှာဆိုရင်လည်းဒါ final mark ဆိုတော့သမ္မတ mark ဆိုတဲ့အဖြစ်ပေါ့။ American နဲ့အများကြီးရင်းနှီးခဲ့တဲ့တွေ့တဲ့မျိုး American friendly ဖြစ်တဲ့ကောင်နိုင်ငံနောက်ထင်းတောင်ပြန်နိုင်ငံအစိုးရလိုပါပြီပေါ့ဒါသူတို့လည်းနောက်တစ်ခုဆိုရင်အင်ဒိုနီးရှားမှာစူပါတူပေါ့နော်ဆရှိတဲ့လူမျိုးတွေဒီ American backing နဲ့တက်ခဲ့တာရှိတယ်ဟိုတောင်ကိုရီးယားဆိုရင်လည်း American နဲ့ရင်းနှီးတဲ့ဗိုလ်ချုပ်ကြီးအဘက်ချုပ်ကြီးနဲ့ထပ်မှာတန်များကြီးတူတက်လာဒါမျိုးတွေတော့ရှိတယ်ဒါပေမဲ့တစ်ခုกว่าသွားတာပါလေဆိုဒါစီးတိုက်ပွဲကစီးတိုက်ပွဲကာလမှာလေကဒီမိုကရေစီနဲ့ကွန်မြူနစ်ဆိုပြီးတော့သွားတာမဟုတ်ဘူးလေကွန်မြူနစ်ဖြစ်တာနဲ့ကွန်မြူနစ်မဖြစ်တာဆိုတဲ့ဟာသွားတာဒီမိုကရေစီဖြစ်လို့မဟုတ်ဘူးဒီကွန်မြူနစ်စနစ်ကိုဒီကွန်မြူနစ်စီးပွားရေးစနစ်နောက်ဆိုဗီယက်ပြည်ထောင်စုရဲ့ဩဇာကိုမယူဘူးဆိုရင်အာဏာရှင်နိုင်ငံဖြစ်နေတဲ့အမေရိကန်နိုင်ငံ free country လို့ယူဆပေးခဲ့တာရှိကျွန်တော်တို့တမမရဆိုရင်ဒါညီမကြီးမှာ1962ခုနှစ်အာဏာသိမ်းပြီးတဲ့နောက်ဗိုလ်ချုပ်ကြီးနေမင်းသမ္မတဂျွန်ဆန်တဲ့ထက်မှာဒီအမေရိကန်ပြည်ထောင်စုသွားနေတဲ့အချိန်တုန်းကဗိုလ်ချုပ်ကြီးနေမင်းကိုသမ္မတဂျွန်ဆန် leader of free world ဆိုတုံးခဲ့တာရှိတယ်free world ရဲ့နိုင်ငံခေါင်းဆောင်ပေါ့ကျွန်တော်ရှားမယ်ဆို YouTube မှာပြန်ရှာလို့ရပါတယ် GPS ကနေတင်ထားတဲ့အားပေါ့ဒါဖြောက်ထားတဲ့ရေကျွန်တော်ပြန်ရှာလို့ရတယ်ဒါတော့ US ကညီမကို potential alliance တစ်ယောက်အနေနဲ့သူ့ရဲ့ VNS ဖြစ်တဲ့အကောင့်ဆိုတော့ညီမပြည်ကို communist တူပြန်တော်လှန်ဖို့အတွက်သုံးနိုင်တဲ့အမေတရားဆိုပြီးအဲတုန်းကဆက်ဆံခဲ့တာတော့ရှိတယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းမှာ American နဲ့ဥနေဝင်ကြတဲ့ဆက်ဆံရေးအရပြတ်သွားတယ်တရုတ်နဲ့ဥနေဝင်ဆက်ဆံရေးအကောင့်လည်းတူတူပေါ့ညီမတရား practically ပေါ့နော်isolated ဖြစ်တဲ့နိုင်ငံဖြစ်တာဘယ်သူမှမဆက်ဆံရေးအကောင့်လည်းတူတူဂျောင်းပိတ်မိသွားတယ် ADHD ဖြစ်တာဗီဒီယိုကြီးတန်းချီလို့ဆုံးမအောင်လို့တက်လာတဲ့အချိန်မှာကျတော့စီးတိုက်ပွဲပြီးလာပြောရစီးတိုက်ပွဲပြီးခံပြီးဖြစ်လာပြီးဒါမှမဟုတ်ပြီးတော့မှာပေါ့ကိုဗာရှော့ရဲ့ထံမှာပြောရတဲ့နည်းကပြီးနေပြီးပြောရနောက်ဆိုပြပြီးတော့ပြိုလဲသွားတယ်ကျတော့စီးတိုက်ပွဲပြီးခံပြီးမှာအမေရိကန်နိုင်ငံရဲ့ policy အစားပြောင်းရင်တော့ခုနလိုမျိုး communist မဖြစ်ဘူးပြီးရောဆိုပြီးတော့ဒါချင်းကပ်ခဲ့ပြီねစီးတိုက်ပွဲပြီးခံပြီးမှာပို့ပြီးတော့ထိရောက်တဲ့ဒီစနစ်တစ်ခုမြင်လာအဲဆို human right ဒီလူ့ခွင့်ရေးကို weaponize လုပ်တယ်လို့ကျွန်တော်ပြောချင်ပါတယ်
ဒါပေါ့
။ဆိုပြပြောစုထဲမှာလူ့ခွင့်ရေးကိုမလေးစားမလိုက်နိုင်တဲ့အားတွေကိုထောက်ပြခြင်းအဖြစ်အဲဆို American နဲ့အနောက်နိုင်ငံတွေမှာကျတော့လူ့ခွင့်ရေးပြေဝါရနေတာကိုပြခြင်းအဖြစ်ဒီကဆိုပြပြောစုရဲ့ရှိတဲ့လူတွေဒါမှမဟုတ် Communist လွှမ်းမိုးထားတဲ့အာဏာရှင်တွေလွှမ်းမိုးထားတဲ့နိုင်ငံရဲ့လူတွေကအနောက်နိုင်ငံတွေရှိကိုကြောင်းကျင်တာဒါမှမဟုတ်အစိုးရတွေဖိအားပေးတာဖြစ်တာဆိုတဲ့ဟာဒါ regain ရဲ့အစိုးရကတော့ trend တစ်ခုဖြစ်လာတယ်ဒါပေမဲ့အဲ့ဒီအချိန်မှာတော့မှကျွန်တော်တို့ controversial နဲ့စဉ်းစားမယ်ဆို regain အစိုးရဒီ Africa Advertise အစိုးရ view အစိုးရတော့တောက်လျှောက်ထောက်ခဲ့တယ်ပေါ့နော်ဒီ democracy ရေးပြောနေမဲ့လေကျွန်တော် foreign policy ဒီ ideology စံတုံးတွေနဲ့ရေးသံထပ်တူကြနေမှာကြာရှိတယ်ဗျာအဲ့ဒါကတော့အဲ့လိုမျိုး American နိုင်ငံ foreign policy ပြောင်းလာတဲ့အခါကျတော့ဒီနေ့ခေတ်မှာအာဏာရှင်တွေထောက်ခံတယ်ဆိုတဲ့ဟာကိုလုတ်ပြဖို့ခတ်သွားတယ်နော်90ရာနှစ်ဒီအချိန်ကြီးတောက်လျှောက်ဒီမိုကရက်တစ်စံနှုန်းနဲ့ human right တွေကို US အစိုးရရဲ့ principle policy နဲ့သုံးလာတဲ့အခါကျတော့မြန်မာပြည်မှာလည်းတောက်လျှောက် democracy ရေးကိုဒါ US အစိုးရတောက်လျှောက်ထောက်ခံလာတယ်ဒါရောဥပမာပြောရင်လာသွားပြီးတဲ့အခါကျတော့စစ်ကောင်စီလိုမျိုးအထူးဖြင့်အခုလက်ရှိအနေထားပေါ့လက်ရှိမှာရေးဆက်ဆက်ဒါနေဒီမှာပြိနေတာတွေမရှိတာတွေလုပ်လာတဲ့အစိုးရတရက်ကို American နိုင်ငံနဲ့ရစီမိတ်ထားပြီးတော့ဆက်စပ်ပို့ခတ်တယ်ဗျာ။ဒါမှဥသိမ်းစိန်အစိုးရလိုမျိုး reform ဖြစ်တယ်လို့ယူဆလို့ရတဲ့အစိုးရမျိုးနည်းနည်းပြော့ပြောင်းပြီးတော့ပြိနေမှုဗျာကျွန်တော်တို့ဒုထက်တန်ရုပ်ဖြစ်အောင်လုပ်နေတဲ့ပြိနေတာမျိုးအတိုင်းမျိုး soft မျိုး power transition မျိုးသွားတယ်ဆိုတော့တရုတ်နိုင်ငံနဲ့လက်ရှိရှင်းပြန်မှုရအတိုင်းသာဒီလိုအဲ့ဗျာ။ကောင်းဒါပေမဲ့ခက်တာညီမကြီးမှာတော့ဆန်းစုကြည်ပြည်သူ့ကောင်းဆောင်တရားလည်းရှိနေတယ်ဒီရဲ့ democracy အားလည်းကောင်းတဲ့ခါကျတော့အတိုင်းမျိုးလို့ပြောနေတယ်။အတိုင်းမှာဘယ်လို strong ဖြစ်တယ်လည်းမရှိဘူးလေ။ဆိုတော့ညီမကြီးမှာလို့နိုင်ငံမျိုးမှာ geo policy တစ်ခုလည်းဖြူတောင်းကြည့်ပြီးတော့စစ်ကောင်စီတို့အစိုးရနဲ့ချင်းကပ်ပေါ်ခတ်တယ်ပေါ့နော်။ဟုတ်တယ်
โอเคอืมเออโหだめตรุโหด่าอ้าไม่ย่าวะเนาะโหตลอดๆเนี่ยเนี่ยပြောจ๋าบะโหบลูคอมอุมาแซงชั่นนี่ဆိုလဲတကယ်တမ်းတော့ဟိုแซงชั่นจ่าတော့လဲပြောမယ်ဆိုရင်ထိရောက်တာရှိတော့မထိရောက်တာလည်းရှိတယ်อุมาだめ majority ရာငိုင်းတော့ရရှင်မယ်ဆိုရင်ဟိုတကယ်သူတို့လူတွေလည်းထိပါတယ်ဒီလိုမျိုးသူတို့ target ထားတဲ့လူတွေလည်းထိပါだめแซงชั่นနေရဲ့ပြဿနာဘာလဲဆိုတော့ consequences တွေကများတယ်ပေါ့နော်ဥပမာထားပါတော့ ဟိုဒီလုပ်ငန်းစုပဲဖြစ်ဖြစ်ဒါမှမဟုတ်တရားပဲဖြစ်ကုမ္ပဏီတစ်ခုပဲဖြစ်ဒါတွေကိုကိုယ်လော့ဂ်လုပ်လိုက်မယ်ဆိုရင်သူနောက်မှာမှီခွန်နေတဲ့ဥမာထားပါတော့ဥမာပေါ့နော်ခရိုနီစေကိုသူတို့တားဂက်ထားပြီးတော့ဆန်ရှင်လုပ်မယ်ဒါမှမဟုတ်ဒီလိုမျိုးရေနံတို့တဘာဝတန်းခွေးတို့ထားပြီးတော့ဆန်ရှင်လုပ်မယ်ဆိုအဲ့မှာဖြစ်လာမယ်ဥမာထားပါတော့အလုပ်ပြုတ်သွားမယ်သူတွေဒီ labor တွေအောက်ခြေအလုပ်သမားတွေဝန်ထမ်းတွေအဲ့ဒီဟာတွေရဲ့ပြဿနာတွေကြတော့ sanction တွေကမဖြေရှင်းနိုင်ဘူးလို့ဒါမြင်မိတာပေါ့နော်အဲ့တော့အဲ့ထက်ပိုပြီးတော့ဘယ်လိုထိရအောင်လုပ်မလဲပေါ့ဒီလို economic sanction တွေကပြောရမယ်ဆိုရင်ထိတော့ထိမယ်ဒါပေမဲ့ဝလုံးရှင်နဲ့ရမ်းတယ်လို့ပေါ့နော်intention ဟိုမထိကြိုက်စေချင်တဲ့သူတွေလည်းထိကြိုက်တယ်ဆိုတော့အဲ့ဒီပြဿနာကိုဘယ်လိုမြင်လဲပေါ့
economic sanction ရဲ့ဝင်းကြီးပဲကြောင့်နှစ်မျိုးရှိတယ်။တစ်မျိုးကကြတော့ဒီလိုမျိုးအဲ့လို unfriendly ဖြစ်တဲ့ government တွေတောင်းလို့ partnerships unfriendly ဖြစ်တယ်လို့ပြောတယ်ကိုပြော။ဒါ partnership ဖြစ်လို့လည်းမဟုတ်ဘူး။ဒါတည်ကြရင် sanction တွေပြီးဒါဒီနိုင်ငံရဲ့နိုင်ငံကြီးမူဝါဒနဲ့ ban ဆက်တဲ့အစိုးရမျိုးဒါ sanction ချရှိတယ်။ခုန unfriendly ဖြစ်တဲ့ government ကိုသူ့ရဲ့ financial resource တွေငွေကြေး resource တွေမသုံးစေချင်တော့မသုံးစေချင်တဲ့အတွက်ကြောင့်ဒါပိတ်ဆို့တာတခုเนาะအဲအစိုးရရဲ့အခြေလက်တွေကိုချုပ်တော့တာဒုတိယတစ်မျိုးကကြတော့ဒီထဲမှာတစ်မျိုး session တွေချရကြအောင်စီးပွားရေးမတည်ငြိမ်မှုတွေဖြစ်ပြီးတော့လူတို့ကမကျေနပ်မှုတွေကြိုးပွားလာတဲ့အခါကျရင်ခုန unfriendly ဖြစ်တဲ့ government ကိုလူတို့ကနေပြီးတော့ပြန်ပုံကပြီးတော့ဒါမဟုတ်ဖယ်ထုတ်တာမျိုးပေါ့ဗျာနိုင်ငံကြီးပြောင်းလဲမှုဖြစ်သွားအောင်လုပ်တာเนาะဒါ station ဒီကျွန်တော်တို့ကလူ့အခွင့်အရေးတွေကိုသုံးချတယ်ဒါ economic state ပဲဆိုရတူအင်အားကြီးနိုင်ငံတူကသူ့ရဲ့စီးပွားရေးပါတော့သုံးပြီးတော့သူတို့ကတခြားနိုင်ငံတူကနိုင်ငံသားရေးပြည်တွင်းရေးပြောင်းလဲမှုတူလွတ်လပ်စေတယ်လို့ထုတ်တယ်ဒါ economic state ကတူပဲเนาะဆိုတော့တချို့ညာသားဖြင့်စည်ရေးရပါဝင်ပတ်သက်တာဆိုရင်ဒါနိုင်ငံကြီးတူပဲစည်ရေးပြင်ဆင်မယ်ဆိုရင်ဒါကျွန်တော်တို့နမူနာဆိုတော့ American နိုင်ငံသားကကွနေဒါတို့ပနားမတို့ American နိုင်ငံဖြည့်ရှင်းခဲ့တယ်ဆိုတော့ Grenada ဆိုတာကျွန်းလေးတိတ်တိတ်လူစိမ်းလူနိုင်ငံတော့မင်းလေးတော့အဲ့လောက်တော့ရှိပါဘူးเนาะဒီလိုကျွန်းလေးတိတ်တိတ်ကိုတော့ဝင်ပြီးတော့တိုက်တဲ့အခါစစ်သားတောင်းလောက်ပဲတောင်းအဲ့အချိန်တုန်းကတော့ငွေကြေးကအများကြီးကုန်ဆိုတော့ CE intervention ဆိုတာပတ်စံကုန်အဲ့စစ်သားတည်ရင်တည်တဲ့စစ်သားဒီလူလူတွေကြာမှာပြောစရာဖြစ်တာသူကတခြားနိုင်ငံကိုသွားပြီးဖြစ်ချင်းအတွက်ကြောင့်သူအားလုံးနိုင်ငံလူငယ်တွေတည်ရတယ်ဆိုတာ political backfire ဖြစ်တယ်လေကြည့်ရကျွန်တော်များသောအားဖြင့်စီးပွားရေးရာဆန့်ကျင်ချာဒီအဲ့ဒီနိုင်ငံအစိုးရအတွက်နိုင်ငံကြီးတွေအတွက်ဒါ politically friendly ဖြစ်တယ်ဖက်တစ်ဖြစ်တယ်နောက် core အစိုးရခုနအစိုးရတွေတို့လို့စီကျင်လုပ်ခိုင်းရတယ်ဆိုတော့မြန်မာပြည်မှာကြတော့ပြဿနာကအနောက်နိုင်ငံကြီးရဲ့မြန်မာပြည်မှာ sanction ဘာလို့မထိရောက်လဲဆိုတာအစတည်းကမြန်မာပြည်မှာ west investment နေနေတော့ဟိုအစ်အစိုးရနေအဲ့လောက်ရှိ west က sanction တကြီးမဆိုင်ကျော်ဒီလိုအပြောင်းတကြီးမဆိုင်ကျော်အထူးမြတ်ဟိုမှာ EU ဆိုရင် EU ဒါအခွန်8 tariff free နဲ့တချို့ပြင်သွင်းလို့ရတဲ့ပစ္စည်းဖြစ်တယ်ဗျာစင်ရဲ့နိုင်ငံနဲ့ဖြစ်တာတစ်မျိုးနောက်အဲ့ဒီမှာဒီမိုကရေစီရေးပြောင်းလဲမှုတွေလုပ်တဲ့အတွက်ကြောင့်လို့ဆုချတယ်တစ်မျိုးပေါ့ဆိုတော့အဲ့ဒီဟာမျိုးတွေကိုပြန်ရုပ်သိမ်းမယ်ဆိုရင်တော့တိုင်းနာကူတီထိရောက်ဆရာရှိတယ်ဒါပေမဲ့ EU အနေနဲ့လည်းလူမှုကထိခိုက်မှာဆိုတော့ကျွန်တော်ချို့ပိုင်းတွေလုပ်သိရမှာရှိတယ်ဗျာဆိုတော့ဒါမျိုးကလွဲရင်တိတ်ပြီးတော့ West ရဲ့ sanction လိုက်ဖို့ထိရောက်ကျွန်တော်တို့ sanction ချရတယ်အရန်ကြောင်လာဖြစ်တဲ့ခါကျတော့ဒီ sanction ဘယ်လို circumvent လုပ်မလဲဆိုတဲ့ဟာကို
န
တ
ာ
င်ယ
ရ
ူလို့ရောက်သွားပြီပေါ့ပြီးတော့ partner တွေ business partner တရုတ်ပြည်ကလည်းစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာတဲ့ခါကျတော့ export market ကိုတရုတ်ပြည်အရွှေလိုရတယ်ဒါတွေကြောင့်လည်းပါတာပေါ့ဆိုတော့ economic state craft ဒီကျွန်တော် 90s တောက်တုန်းကလည်းမထိရောက်တဲ့အဓိကပြဿနာကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာတဲ့လူကဒီမိုကရေစီဒီ western camp တွေကမဟုတ်ဘဲနဲ့ west နဲ့လိုက်ပြိုင်တဲ့ camp အားလို့ဖြစ်လာတဲ့အတွက်ကြောင့်သူတို့ coordinated tension မလုပ်ဘူးစမ်းမထိဒါလည်းရှိတယ်။နောက်ခုနကလိုမျိုးကျွန်တော်တို့ sanction လုပ်လို့လူတွေထိတယ်ဆိုတာဒီတန်းမဆိုင်တဲ့ပြည်သူတွေထိကြတယ်ဆိုတာ။မှန်တော့တကက်ကကျွန်တော်ခုနကပြောပြီးဒါဖြစ်စေချင်တယ်ပါပါလား။ဒါမှလည်းဆက်ဒါ transformation ဖြစ်မှာ။နောက်တစ်ဖက်ကျတော့လည်းဒါပါလဲဆိုတော့နည်းနည်းစီးခါးကြီးတိုင်းမှာပြောပြစေဟာမျိုးပေါ့ဗျာ ကျွန်တော်နည်းနည်းတော့အခါတိုက်ရမယ်ဆိုတဲ့အမျိုးကိုကျွန်တော်ယူဆကြတာဆိုတော့ဒါနောက်နိုင်ငံ
ဘာပွင့်စင်ပြောရရင်ဖြစ်စေချင်တာဥမာထားပါတော့ဟိုပါပေါ့လက်နဲ့တက်စင်ပေးတာတို့ဘာလို့ဟိုအဲ့လိုမျိုးကြတော့ဘာလို့မလုပ်လဲဥမာ
လက်ဆင်က
NDA weapon save ပါပေါ့အဲ့လိုမျိုးပေါ့
အဓိကတော့လက်နက်တက်စင်တဲ့ဆရာကနောက်ဆက်တွေ့ပြတလာများရှိမြန်မာပြည်ကကျွန်တော်တို့ရှေ့ရိုးစင်လာ geopolitics ကိုခြေအောင်ဒီပြောကြမယ်ဆိုရင်ကျွန်တော်မြန်မာပြည်မှာပြောရပြတာရှိတယ်။တရုတ်နဲ့အိန္ဒိယခြေအောင်မှာရှိတယ်ဆရာ။တပြက်ကနာတရုတ်မှာမဟုတ်ဘူးနော်။အိန္ဒိယနိုင်ငံကြီးရဲ့သူ့ပို့သူဒီ region ထဲမှာသူဒီ super power လို့သူ
သူ
ယူ
ပ
ဆ
ါ
တ
ပ
ယ်။
ါပါပဲ
အနည်းဆုံးတော့ region ပဲ power လို့ယူဆတယ်။ဆိုသူ့ရဲ့ဒီနယ်ဆက်မှာရှေ့ရိုး trade လောက်တက်West နဲ့ရင်းနှီးရင်ဒါမျိုးတရုတ်ကိုစန့်ကျင်ဖို့အတွက် West နဲ့နှီးစပ်နေတယ်ဆိုပေမဲ့လေသူ့ရဲ့ backyard ထဲမှာလာပြီးတော့ရှုပ်တယ်ကြိုက်အဲဒီတိုင်းပဲတရုတ်နိုင်ငံကလည်းသူ့ backyard ထဲမှာလာရှုပ်တယ်ကြိုက်
မကြိုက်ဘူး
ဆိုတော့အိန္ဒိယဒီလက်ရှိမှာတရုတ်နိုင်ငံနဲ့တရုတ်နိုင်ငံကိုဒီကောင်တာလုပ်ဖို့အတွက် American နိုင်ငံတို့အရေးကြီးတဲ့ဒီမဟာမိတ်တစ်ယောက်ဖြစ်လာတယ်နိဆိုတော့ဒါအိန္ဒိယကိုလည်းသိပြီးတော့ထိခိုက်စေချင်တဲ့ပုံမရှိဘူးပေါ့နောက်တစ်မျိုးကြလည်းအာဒီနားမှာအမေရိကန်နိုင်ငံရေရှည်မဟာမိတ်တွေဖြစ်တဲ့ထိုင်းနိုင်ငံတို့တွေကလည်းညီမပြည်ရင်းပြည်ရင်းရေးပြဿနာပို့ပြီးတော့ကျေပန်းလာအောင်ကြံ့သူတို့နေ့ရှည်တိုင်းမှာပြည်ရင်းစစ်ဖြစ်တဲ့အကြောင်းမလို့ဒါတွေကိုဘယ်လိုဂရင်တွေရမလဲသိရပြောပန်းနဲ့သူတို့ဂရင်တွေနဲ့နေထားခုလည်းကြော်ရတာကြံ့ဘူးဥပမာပြီးခဲ့တဲ့ရက်လာပိုင်းနေရာစစ်ကောင်စီဘက်ကတိုက်တင်ထိုင်းနိုင်ငံတို့ပြတ်သွားတဲ့ခါမျိုးပေါ့ဒါမျိုးကသူတို့အရင်တော့အရင်ဆန်ရသေးရှိတဲ့ပြတ်ဒါမျိုးကျေလာတာကိုသူမှမကြံ့ဘူးဖိတ်စင်ဖြစ်လာကြံ့ဘူးနောက်တစ်ခါကျတော့လေလက်နဲ့ထောက်ပံ့နေစေကိစ္စသင်တယ်လားမလဲသင်တယ်လားမလဲဦးကျာလက်နဲ့ထောက်ပံ့ဖို့လမ်းကြောင်းဘယ်နိုင်ငံဖန်တီးပြီအမေရိကန်နိုင်ငံနဲ့ထောက်ပံ့ဘယ်သူမှပြီးမှာဘယ်နိုင်ငံကဒီဟာကိုတဆင့်တယ်ပြီးမှာဒီဟာတွေကဟို tracking လိုက်လို့မရတဲ့အရာဟုတ်ကျွန်တော်တို့တမ်းမှကျွန်တော်တို့ drone နေဝင်တာတနတ်တီးဝင်တာလွှဲတယ်ဒါတွေကဈေးွက်ထဲမှာပြန့်နေရတယ်ဆိုတော့ဒါဘယ်ရရတယ်ဆိုတော့ဗျာတိပြီးမဲ့ပြောင်းငင်းလို့ရတာရှိဒါပေမဲ့မှ drone နေဆိုရင်ကျွန်တော်လာစတားကိုလည်းရတဲ့ time မှာစပြီးတယ်မမထိုင်နေရတယ်ဟုတ်ဆိုတော့ဒါပေမဲ့ဒင်းရင်ပြ rocket လို့ပါနိုင်ငံတိုင်းနိုင်ငံဒီမှာမနလတ်ရှိရဆိုတော့တို့ James Weekly လို့ပြောမှတင်ကြတယ်အဲဒီဘုရင်နဲ့တို့ဟာ Stranger လို့ဟာမျိုးဒီမှာကြီးမှာရောက်လာတယ်ဆိုရင် American နိုင်ငံမှာပေးပါဘူးပြောတာရန်ခတ်တယ်ဘာတချို့ Net တွေဒီနိုင်ငံတိုင်းနိုင်ငံဥပမာဝယ်ထားပြီးတော့တခြားလူပေးမယ်ဆိုရင်မှမူလရောင်းတဲ့နိုင်ငံရဲ့သဘောတူညီချက်ရပေးလို့ရတယ်။ဥပမာဂျာမနီရဲ့ Leopard tank တွေကိုတင်ကားတွေကိုပိုလန်ကကျွန်တော်ယူကရိန်းကိုပေးမယ်ဆိုတဲ့အခါ origin နိုင်ငံဖြစ်တဲ့ဂျာမနီရဲ့သဘောမတူတဲ့ချက်ပိုလန်ကဒီတင်ကားတွေပေးဖို့အကြ ాయి ရက်တွေအကြ ాయి ကြံပြီးတော့မှပေးရတာရှိတယ်ဗျာ။ဆိုတော့ဒီ Stinger လိုမျိုးအရန် American ပစ္စည်းတွေအတိတာနဲ့အရာတစ်ခုကမြန်မာပြည်မှာပို့လာရဆိုရင်ဒါ American နိုင်ငံနဲ့ပြောရတာအရန်ခက်တယ်။တရုတ်တို့အိန္ဒိယတို့ကလည်းအမေရတခြားနိုင်ငံပြည်တွင်းမှာဝင်ပါတဲ့ဟာကိုထောက်ပြတယ်ဖြစ်တာဗျာ။စတဲ့ကလည်း American ကပြည်ပမှာပတ်ပြီးတော့ရှုပ်နေပါတယ်ဆိုတဲ့ဟာကိုဒီတရုတ်ကရောင်းနေတဲ့ဟာဆိုတော့ US နဲ့တခြားသောနိုင်ငံတွေမှာသူမျက်နှာပြင်ဆင်ဖြစ်လာပါဗျာ။ဒါလည်းမတန်ဘူးပေါ့တကူစဉ်းစားရင်တကျင်တဏ္ဍာရေးရမတန်နဲ့ရ
Yeah.
။နောက်ကျတော့ geopolitics အရာဆိုရင် Ukraine မှာကငွေကြေးရောစီးရောအများကြီးအားစိုက်ထားတယ်။ order လည်းအများကြီးရှိတယ်American နိုင်ငံ focus တနေ့တစ်ချိန်ထဲမှာလည်းအများကြီးမတော်နိုင်ဘူး။မှန်တယ်အင်အားကြီးနိုင်ငံကြီးတစ်ခုဖြစ်တဲ့တကြောင်လို့ State Department က resource တွေအများကြီးရှိတယ်။တစ်ချိန်ထဲမှာတကမာလုံးရဲ့တန်တမာရေးကို engage လုပ်တာမှန်တယ်။နိုင်ငံကြီးဆိုပေမဲ့သူ့မှာလည်း resource က limit ရှိတယ်။ဒီတစ်ချိန်ထဲမှာအကုန်လုံး engage လုပ်လို့မရဘူး။အဲတော့ NDA မှာအခုကျွန်တော်တို့ထုတ်ပြန်လိုက်တဲ့ NDA မှာညီမဘာမှ add ပါလား။အမှန်အမှန်ဆိုရင်လည်းသူတို့ပြေးထားရမှာ lethal assistant ပါ။ဟုတ်ဆိုဒီဟာ escalate မလုပ်ချင်တာတမျိုး Congress အနေနဲ့လည်းဒီမျိုးပို့ပြီးတော့စီ hot လို့ဖြစ်လာတဲ့အခါကျရင် US ဘက်ကပတ်တံမလုပ်ချင်တာကြောင့်အဲကြောင့်မလို့ ND သူကတော်တော်လေးကိုတိုက်တောင်းစီအောင်ထည့်ထားတဲ့အခါရှိတယ်ဗျာ
โอเคအဲ့တော့ဟိုနောက်ဆုံးပေါ့နောက်ဆုံးကျွန်တော်တို့ဒီဟိုကအခုစင်ပေါ်မှာလည်းနေနေတယ်ဆိုတော့ဒီ ASEAN အနေနဲ့ကတော့ဟိုကျွန်တော်တို့နိုင်ငံရေးမှာသူတို့ကအရေးပါတာပြီးတော့ဟိုသူတို့ကတော့တကယ်ဆိုခုနပြောလို့ super power ရဲ့တိုးဆွဲရအောင်ပဲလိုက်ပါတာပြီးတော့အဲ့ဒါလေးပေါ့အဲ့ဒါလေးကဘယ်လိုမြင်လဲပေါ့
အာဆီယံအနေနဲ့ကြတော့အာဆီယံရဲ့ဖွဲ့စည်းပုံကြီးက အာဆီယံဒီ consensus mechanism နဲ့တွားရအောင်အားလုံးသဘောတူပါရှေ့တို့လို့ရတာဖြစ်နေတာအာဆီယံဖွဲ့စည်းရေးခုနေတဲ့ခြေချုပ်မိအားလုပ်ထားတဲ့နေထားဖြစ်လာပေါ့မဲခွဲပြီးတော့လည်းတွားလို့မရဘူးအာဆီယံ minus mechanism နဲ့တွားရတော့ရှိတယ်ဒါပေမဲ့အဲ့အရာတွေကများတော့စီးပွားရေးနဲ့ပတ်သက်တဲ့ကိစ္စမျိုးတွေပဲလုပ်ကြတာနိုင်ငံရေးနဲ့ပတ်သက်တဲ့ကိစ္စမျိုးအရန်ခက်တယ်အာဆီယံမူလဟို founding လုပ်တဲ့အယူအဆကကလည်းဒီမျိုး super power တွေဒီနေ့မှနိုင်ငံဒီအာဆီယံဖွဲ့ဝင်နိုင်ငံတွေပြည်တွင်းတွေမှာတခြားအိဆာနဲ့ပါလို့ရဝင်ပြီးတော့ပါဝင်ပတ်သက်တာကိုကြွေးချင်တာကြောင့်ပေါ့အာဆီယံမတိုင်ရင်ကျွန်တော်စီတိုးရှိစဉ်ကာလတွေကမူလရည်ရွယ်ချက်ကဒါမျိုးပေါ့ဗျာ domestic ပြဿနာတွေပါနိုင်ငံကြီးတွေမှာပါတော့ဆိုတာ domestic ပြဿနာတွေကိုဒီ region နဲ့အတိုင်းကကိုယ့်အနေကိုချင်းကျင်တဲ့ဟာပေါ့ဒီနယ်စစ်ကြောင့်ဖြစ်လာတဲ့ကျိုးဆက်တဒါဒီ ASEAN founding principle ဖြစ်နေတဲ့အတွက်ကြောင့်သူတို့ရဲ့အဓိက target ဒီမြန်မာပြည်အကြောင်းရင်းကိုအခြေခံပြီးတော့နိုင်ငံကြီးတွေကဒီ region ရဲ့တွင်ရေးကိစ္စပါစီချင်တဲ့ဟာသူနံပါတ်1ပြဿနာဖြစ်နေ။အဲကြောင့်လည်းမြန်မာပြည်ကိစ္စကိုတော်တော်လေးအားဆိုင်တာ။ဆိုတော့နောက်ဒီကိစ္စကိုသူတို့မရှင်းဘူးဆိုရင်နိုင်ငံကြီးရဲ့ဘာမှဒီကိစ္စကိုဝင်ပါချင်တယ်ဆိုရောပါလာမှာ။ဘယ်လိုချင်တာလဲဒါအရန်ကြီးကိုအေးပါလိမ့
ဒါပေမဲ့သူတို့ကိုယ်တိုင်လည်းဘာမှမှမရှင်းတာနော်ဘာမှမှ
မယ်။တစ်ဖက်ကကြတော့အာဆီယံကခုနကပြောလို့ policy တစ်ခုကိုအကောင့်ထဲပို့ဖို့အရင်ခက်တယ်။သူကပို့စမှာမြန်မာပြည်နဲ့ပတ်သက်တဲ့ကိစ္စမှာအာဆီယံမှာနှချမ်းကွဲလာတယ်။တချမ်းခွဲကပြည်မမှာအကုန်မမှာရှိတဲ့နိုင်ငံတွေသူနည်းနည်းဒီမိုကရေစီမှာပြန်တဲ့နိုင်ငံအဲ့ဒီနိုင်ငံကြီးရဲ့ပို့ပြီးတော့ဒီမိုကရေစီနိုင်ငံတွေလို့ကျွန်တော်ပြောလို့မရဘူးပေါ့ဒီအာဆီယံထဲမှာဒီမိုကရေစီအစ်စ်ဆိုတာအရှာရှိဘူး
ရှိ
ဟုတ်ရလို့ရှင်းပြောရမှာမရှိဘူးဖိလစ်ပင်းကတော်တော်လေးရှေ့ရသွားခဲ့မှာအခုဆိုဖိလစ်ပင်းနဲ့နောက်ပြန်ရောက်တာဖြစ်လာဆိုတော့ဒါပေမဲ့တခြားအကုန်မနိုင်ငံတွေဆိုင်ပို့ပြီးတော့ဒီမိုကရေစီဆန်တဲ့ဒီအင်ဒိုနီးရှားဖိလစ်ပင်းစင်ကာပူစားရှိတဲ့နိုင်ငံစင်ကာပူကဒီမိုကရေစီရောမဟုတ်ဒါပေမဲ့ rule based စနစ်ဆိုတော့သူရို rule based ဆိုတာပေါ့ဗျာဆိုတော့အဲ့ဒီနိုင်ငံကြီးကကြတော့ဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့လူမှုလူချင်းတဲ့ပုံစံနဲ့ဖြည့်ဆည်းနေတာလူချင်းပေမဲ့ကိုယ်ဘက်ကနိုင်ငံကြီးကကြတော့မြန်မာဖြည့်ဆည်းလို့ရမယ်ပြီးပါမယ်စစ်စစ်နိုင်ငံကြောင်သွားခြင်းတွေရှိဆိုတော့အာဆီယံနဲ့မြန်မာပြည်ကိုဖြည့်ဆည်းဖို့ကိုကျန်တဲ့ဖွဲ့ဝင်နိုင်ငံတွေကျွန်တော်နှချမ်းကွဲနေတယ်ကျတော့ဒါအရင်လောက
အမြင်ပေါ့နော်ဖျက်ပြောလိုက်တယ်ဟိုဖြစ်သွားမှာနော်ကျွန်တော်အမြင်ကြတော့အာဆီယံဥမာနိုင်ငံတော်တော်များများမြန်မာပြည်ကဒီလိုမျိုး crisis ဖြစ်နေသူတို့ကပျော်လေပဲလို့တော့ဒါကျွန်တော်အမြင်ပေါ့နော်ဒါဖြစ်ဆိုတော့ဥမာကျွန်တော်တို့အင်ဂျင်နီယာထိုင်းဆိုလဲသူတို့ဈေးပေါ်ပေါ်ပဲပဲနဲ့ဟိုတော်တဲ့လူတွေရောဟို general worker ရောဒီလို blue collar ရော now specialist တွေရောအကုန်လုံးသူရဘူးဆို entrepreneur တွေအကုန်လုံးရှိသမျှလူတွေ entrepreneur တွေဘာပဲဖြစ်ဖြစ်တော်တဲ့လူတွေအကုန်လုံးအခုဆိုထိုင်းမှာထိုင်းရောက်ပါဟုတ်တယ်နော်ဟိုအောက်ခြေအလုပ်သမားတွေဆိုလဲဟိုဘယ်ပဲသွားသွားမော်လမြိုင်သွားမလားရှမ်းပြည်သွားမလားကြရအကုန်လုံးဒီအောက်ပိုင်းတနင်္သာရီအစဟို30အောက်ဆိုရင်ဂျွာမျိုးတွေပဲဖြစ်ဂျွာတွေမှာဖြစ်ယောက်ျားလေးဆိုပစ္စည်းအကုန်လုံးထိုင်းဒါမှမဟုတ်မလေးရှားသွားပြီးလုပ်တော့ကြအဲ့တော့ဟိုကျွန်မရှိတော့အဲ့ဒီဟာသူတို့တို့ကဒါကြီးကကျွန်တော်ပြောရမယ်ဆိုရင်ဟို labor market ကြီးမြန်မာပြည်က labor market ကြီးသူတို့ပေါ်ပေါ်ပဲပဲနဲ့ရလိုက်တယ်အဲ့တော့ဒီလိုမျိုးဖြစ်လေသူတို့ကကြိုက်ပြီဒါကျွန်တော်အမြင်စင်ကာပူဆိုတဲ့မြန်မာပြည်မှာ invest လုပ်ထားတာအများကြီးရှိတယ်ပေါ့နော်ဟို invest လုပ်ထားတာအများကြီးရှိတယ်သူတို့ကတော့ကျွန်တော်လည်းစင်ကာပူမှာဟိုနေဘူးလေဆိုတော့အဓိကတော့စာလုံးတွေတော်တော်များများတော့ business ပဲပေါ့နော်သူတို့က business ဟိုပဲဦးတည်တယ်ဟိုတခြားဟာတွေကတိတ်ပြီးတော့သူတို့စိတ်ဝင်စားဘူးပေါ့နော်အဲ့လိုပုံစံနဲ့သွားတယ်ဆိုတော့ဟို CY လုပ်လို့ပိုကောင်းမယ်ဟိုဥမာထားပါဒီလိုမျိုးဟို authoritative ပေါ့နော်ဒီလိုမျိုးအာဏာရှင်အစိုးရတက်လာရယ်ဆိုရင်ဘာပဲပြောသူတို့အတွက်လောကကံရပတ်စံပေးလိုက်ရင်ပုံမြန်သွားမယ်အရင်ကမှနည်းနည်းပါးပါးလိုက်နာရမယ် rules တွေ regulation တွေရှိအောင်မယ်အခုဆိုရင်ဘာပဲလုပ်ချင်လုပ်ချင်ဟိုဝင်ကြီးကိုပဲဖြစ်ဖြစ်ဝင်ပြီးတော့ပတ်စံပေးလိုက်ရပါဟုတ်တယ်မလားအဲ့တော့ဟိုအဲ့လိုအခြေအနေဖြစ်သွားတော့ဒါအကုန်လုံးကကြိုက်ဟိုအထက်ကခံရတဲ့လူတွေပဲမကြိုက်တာဒါကျွန်တော်အမြင်ပေါ့နော်အဲ့လိုဖြစ်နေတယ်လို့မြင်တယ်ဒါကျွန်တော်အမြင်ပေါ်မှာဟို group အနေနဲ့ဘလို့ထင်တယ်ပေါ့အဲ့ဒါအတိုင်းအတာတစ်ခုထိမှန်တာဒါမှမဟုတ်လုံးဝမှားသလား
ဒါဥမာမြန်မာပြည်ထဲမှာ investment တွေဒါမှမဟုတ်အမြန်ဆင်ရတဲ့အာဆီယံနိုင်ငံတွေ joint development တချို့နိုင်ငံတွေကြောက်မှန် မလာဘူးလာဘူးကတော့ခုနောက်ပိုင်းမှာလုပ်လိုက်တာကြာရှည်ရောဗျာကမ္ဘောဒီးယားနဲ့ဗီယက်နမ်နဲ့နဲ့တိတ်ပြောမှာပတ်သက်မဖြစ်သူတို့ကကြာတာအဲ့လိုနောက်ဆက်ဖြစ်တာသူတို့ကြာတော့အာဆီယံထဲမှာပါနေတဲ့အတွက်ကြောင့်မလို့ဒီမှာလုံရင်ရှင်းနေရတယ်အောင်နဲ့လည်းဘာမှမဆိုင်ဘူးလေဘရူနိုင်းဆိုရင်အဲ့လို attitude မျိုးရှိ
ဟုတ်တယ်
ဆိုတော့အဲ့တော့အဲ့လိုမျိုးဘာမှမဆိုင်ဘဲနဲ့ငါတို့ဝင်ပါနေရတယ်ဆိုတဲ့ attitude ရှိတဲ့နိုင်ငံတွေရှိတယ်လို့ဘက်မှာကြာလည်းမှန်တယ်ထိုင်းမှာလည်းကျွန်တော်တို့လုပ်သားပေါ်ပေါ်ပြောရတယ်ဆိုတာရှိတယ်ဗျာမြန်မာလေးဆိုရင်ကျွန်တော်ထိုင်းကိုသွားနေတဲ့အခါမှာဆိုရင်ဘာသာတစ်ခုတော့ဖြစ်တယ်ဘာသာတစ်ခုနဲ့ချုပ်ပြောနေကြတာရှိတယ်ဘာလဲဆိုတော့ထိုင်းကိုသွားလိုက်ရင်ဆန်ရှင်ကထိုင်းဝန်ထမ်းကမှစားတဲ့လူကဥရောပလိုက်တာကိုမျက်နှာရှုပ်ပြပေါ့ဗျအဲ့လိုမျိုးဆိုပြောတဲ့အခါဖြစ်လာတယ်မြန်မာတွေကအကောက်မှာဆိုရင်နေရာအနှံ့တွေ့ရပေါ့ဗျာဆိုတော့ဒါတော့မှန်တယ်ဒါပေမဲ့တစ်ခါကျတော့လေကျွန်တော်တို့နားလည်ဖို့ကြာလောက်သားပေါ်တိုင်းနေကြိုက်ကြဟုတ်ထိုင်းမှာမှမဟုတ်ဝက်စ်မှာလေချိန်ကတော့လောက်သားကြီးပေါ်တော့ရာ refugee ကိုကြိုက်တယ် refugee တွေများလာတဲ့အခါကျတော့လေသူတို့နိုင်ငံအောက်ခြေလောက်သားတွေအတွက်နိုင်ငံတိုင်းမှာဘယ်လောက်ပဲချမ်းသာချမ်းသာသူတို့မှအဆင်ရဲ့ရှိတယ်
ဟုတ်
ချင်းချက်ကတော့ဝိတ်တို့ကတားလို့နိုင်ငံမျိုးတွေ
ပြ
ပ
ီ
ြေးပေါ့အကျန်းတဲ့နိုင်ငံတွေမှာတော့အဆင်ရဲ့အောက်ခြေတွေဘယ်လောက်ပဲချမ်းသာနိုင်ငံရှိဒီလိုလူတွေကအဝင်ပြီးအလုပ်ရှာခက်လာတယ်ဘာလို့ဆိုတော့ပြေပါလာ refugee ဆိုတာကတော့ပြန်ပြန်ခက်တဲ့အတွက်ကြောင့်ဘယ်လောက်ပဲလုပ်ရှင်ကလုပ်မောက်ပြည်ချိုးပေါ့ချိုးပေါ့အစက်ပိတ်ပြီးဟုတ်ဆိုတော့ဒါကိုကိုကြိုက်တယ်ပြန်လုပ်ရှင်ကပြည်တွင်းအကောင်ဆိုရင်သူကအခွင့်အရေးပေးရမှာရှိတယ်အတိုင်းမှာရှိတယ်အချင်းကြိုရင်ပေါ်ရင်ပေါ်ရင်ပြောမယ့်ဟာတွေရှိတယ်အဲပြပါလို့ကြိုက်တယ်ဒါပြည်ထဲမှာရှိတယ်ခုနစီးပွားရေးရအဆင်မပြေတဲ့အောက်ခြေလုပ်သားတွေကစပြီးလမ်းထွက်တယ်အတိုင်းဆိုရင်တော့ဘယ်နိုင်ပြည်တက်ထွက်လာမလေးရှားမှာဆိုရင်လည်းကျွန်တော်တို့ဒေလိုဒီပေါ့စီပေါ့စီတွေပြောလာတဲ့အတွက်ကြောင့်တို့မလေးရှားနိုင်ငံထဲကိုဗီဇာကျွန်တော်တို့ရှောက်ပါတယ်အရင်တော့ဆိုရင်ကျွန်တော်စင်ကာပူကိုလိုနေပါတယ်ကျွန်တော်ကော့စ်ဝေးကဒုဘက်ကိုကူးလိုက်တယ်ရတယ်ဘာမှမ
ဟ
ခ
ုတ်
တ်
ပြ
ပတ်စ်ပို့ရအခုမရအောင်တလားတလားလောက်ကြာပတ်စ်ပို့ရှောက်ဗီဇာရှောက်တာဗီဇာကဒဲရှောက်လို့တောင်မရအောင်ကျွန်တော်အေဂျင့်အတဆင့်တောင်းလို့ရောက်လာဆိုတော့ဟိုအလုပ်သမားတက်တာရနိုင်တယ်အဲ့ဒီနိုင်ငံကြီးစိုက်တာပေါ့သူတို့မှသူတို့ political ပြတ်တာချင်နော်စင်မာဆိုရင်လည်းခုနောက်ပိုင်းမှာလူသားတွေများတာသူပြတော့အိမ်မှာခိုင်းတဲ့အိမ်တွေပေါ့ဗျာကျွန်တော်မိတ်တွေဆိုရင်ကျွန်တော်ကစင်မာစာပေတစ်ခုအစိုးရစာပေတစ်ခုဝင်ပါတဲ့ကျတော့ချို့တော့မိတ်တွေမှာကျွန်တော်ကျောင်းသားကျောင်းကျွန်တော်အချိန်ပိုလောက်တာပါဝင်ပါတဲ့ခါမှာမိတ်တွေနဲ့စကားပြောပြတာတွေ့ပြချင်ရှိချို့တော့မိတ်တွေဆိုရင်ကျွန်တော်တို့စာပေရဲ့အပြင်မှာပြောပြကြတဲ့ခါဆိုရင်သူတို့ abuse လုပ်တာတွေအချိန်ပိုခိုင်းနေတာရှိတယ်ဗျာဒါတွေကနေပြီးတော့ခြားတယ်မှာစိတ်ပိုင်းဆိုင်အရင်ဖြစ်အားပေးခံရတဲ့ခါကျတော့စိတ်လွတ်သွားပြီးတော့အင်ဂျင်နီယာတို့ပြန်ပြီးတော့တုံ့ပြန်တာရှိလာတဲ့ကိစ္စလည်းရှိလာတယ်။အခုစိတ်ဝင်လို့မျိုးဘာမှသိပြီးတော့ထူးခြားမဖြစ်တတ်တဲ့နိုင်ငံတစ်ခု Prime တစ်ခုဖြစ်တယ်ဆိုအရင်ပြောစရာဖြစ်တယ်နော်။ဒီကနေ့ရပိုင်းနေတာမျိုးသမီးတယောက်ကညီမအင်ဂျင်အိမ်မှာသူ့ရဲ့မျိုးသမီးတယောက်ကဒီဘယ်လိုခေါ်မလဲ။အိမ်ကမျိုးသမီးတယောက်ကပတိဖိုင်ပေါ့အင်ဂျင်ဖိုင်ကိုဖက်ချင်းနဲ့ထိုးတားရတယ်ဗျာ။အဲ့ဒါမျိုးဖြစ်တယ်ပေါ့။ဖိုင်ရဲ့တောက်လျှောက်ကောင်မလေးကိုစိတ်ပိုင်းဆိုင်ရာအရာကို
အပြူ
ပိုင်း
ဆ
ဆိုင်ပြုစုကြာပြီဆိုတော့ဒါပေမဲ့အဲ့လိုမျိုးတွေဖြစ်တဲ့အခါမှာကျတော့စင်ကာပူနိုင်ငံမျိုးကစဉ်းစားလာတူဒီဖွားကြီးလိုမျိုးအင်ရှင်တွေကိုအေးအေးယူလာမယ်ဆိုတာကိုသူတို့ပြောတာလက်ခံတယ်တစ်ခါမှာကြာပြီဒါဘာလို့ရှိမှာဒီဟာကိုရန်အားကိုးနေရပြီဆိုတာမျိုးဖြစ်လာပါဗျာဆိုတော့မြန်မာပြည်မှာအဆင်မပြေတာဒီကြိုက်တာလည်းကြိုက်တာမှန်တယ်ဒါပေမဲ့အပြည့်အဝကြိုက်တယ်လို့ပြောခတ်တယ်သူတို့မှာ domestic ဖြစ်တာဖြစ်တယ်
ဟုတ်ကဲ့ကောင်းပါတယ်အဲ့လိုမျိုးတော့ဟိုဟာဖြစ်တာပေါ့နော်ဒီမှာကျတော့ကျွန်တော်ဘယ်လိုခေါ်မလဲခံနေရတဲ့လူတွေဒီအဲထဲမှာအဲထဲမှာနေနေရခံနေရတဲ့လူတွေရဲ့ feeling ကျတော့အဲ့လိုမျိုးပေါ့နော်ကျွန်တော်ဟောကြည့်ဟောငါတို့နိုင်ငံလူရှိသမျှလူတွေအကုန်လုံးမရှိတော့ဘူးပေါ့နော်အခုဆို passport ရုံးဆိုတဲ့သွားဟုတ်ကဲ့အဲ့တော့လေခုနပြောနေတာလေးကတော့ကျွန်တော်တို့နိုင်ငံကနေလူမျိုးပေါ့ကျွန်တော်ကခုနပြောတဲ့ဟာတော့ကျွန်တော်ခံစားချက်ပေါ့နော်ငါတို့နိုင်ငံလူတွေသွားကြတယ် passport ရုံးဆိုတဲ့လူတွေအများကြီးပြည့်တယ်ပေါ့နော်ထွက်သွားတဲ့လူတွေများရပေါ့အတီတွေထဲမှာပြည့်ပြည့်တငယ်ချင်းထဲမှာပြည့်အကုန်လုံးကဟိုပြောရမယ်ဆိုဒီမှာကြံခဲ့တဲ့လူနည်းစုပဲကြံတာပေါ့နော်တော်တော်များများဟိုခင်တဲ့လူတွေတီးတဲ့လူတွေတော်တယ်သူကိုယ်စိတ်ထဲမှာထင်တဲ့လူတွေအကုန်လုံးကနိုင်ငံခြားရောက်သွားကြတယ်နိုင်ငံခြားမှာသွားပြီးတော့အများကြီးလုကြတယ်မဟုတ်ဥပမာထိုင်းမှာဆိုကုမ္ပဏီတွေသွားဖွင့်တာအလုပ်တွေသွားလုပ်တာဆိုင်တွေသွားဖွင့်တာအဲ့မှာကြောင်းသွားတဲ့အမျိုးစုံပေါ့နော်လုကြတယ်အဲ့အဲ့အကြောင်းမို့เนเน่တော့ပို့ပြီးတော့အဲ့လိုပါအောင်သူတို့ဒီနိုင်ငံတွေကတော့ငါတို့ဒီလိုမျိုးဖြစ်တာသဘောကျနေမှာပဲဆိုရဲခံစားချက်လေးတော့ရတာပေါ့နော်ဒါဆိုတော့သူတို့နိုင်ငံပတ်စံရတာဒါကျွန်တော်အမြင်ပေါ့နော်အဲ့လိုလေးတော့မြင်မိတာပေါ့အဲ့တော့ ဟိုကိုကြည်စင်ရတကယ်တော့ဒီတရုတ်ပြည်မှာလည်းနေဘူးလေအခုစင်မှာလည်းနေဘူးလေဆိုတော့ဒီနိုင်ငံတွေတစ်ခုဆုံးကပြောမယ်ဆိုရင်ဒီမိုကရေစီနိုင်ငံမဟုတ်ဘူးပေါ့နော်ဒါပေမဲ့အခုချိန်နေမှာဆိုရင်ဒါပြောရမယ်ဆိုရင် first world ပေါ့နော် total developed countries ထဲမှာပါတာပေါ့နော်စင်ဦးဆိုတဲ့ဒါ developed country ဆိုသတ်မှတ်လို့ရ first world ထဲမှာပါတယ်ဆိုတော့အဲ့တော့ဟိုတကယ်ပဲဒီမိုကရေစီကလိုအပ်လားပေါ့နော်ဒီလိုမျိုးအဲ့ဒါပေါ့နော်အဓိကတော့ဒီနိုင်ငံတစ်ခုလုံးကဒီမိုကရေစီနိုင်ငံမဟုတ်နေဘူးခုနပြောတဲ့ human rights တွေလည်းအပြည့်အဝမရှိနေဒါပေမဲ့နိုင်ငံကချမ်းသာတယ်တိုးတက်တယ်ဟိုပညာရေးဆိုလည်းကောင်းတယ်ပေါ့နော် living standard တွေဆိုလည်းကောင်းတယ်အဲ့တော့ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုတာတကယ်ရောလိုအပ်ရတာ
ဒီဟာကကျွန်တော်တို့ political science ဆိုတာဒီပိုင်းဒီမှာတောက်လျှောက်ပြောများစရာဖြစ်လာဖြစ်တယ်ကျွန်တော်တို့ကျွန်တော် Francis Fukuyama မလိုမျိုးကျွန်တော်တို့ကမ္ဘာကြီးရာ democracy စနစ်ကပဲနိုင်ရပါပြီဆိုပြီးတော့ကြီးညာခဲ့တဲ့လူကပြီးခဲ့တဲ့နှစ်ပိုင်းဒီမှာတရုတ်နိုင်ငံကတချို့တရုတ်နိုင်ငံကိုသွားပြီးနေတဲ့အခါပေါ့ဗျာအကြောင်းစားတွေကသူတို့ democracy နိုင်ငံမဟုတ်ပဲလို့လူတက်ပြန်ပြီးတော့ထိလာဟောတာပြီးကြုံရတယ်ဆိုတော့ကျွန်တော်တို့ကစီးပွားရေးနဲ့နိုင်ငံရေးအရဒါကရောပြီးတော့ပြောရခက်တယ်ဒီမိုကရေစီဒီများသွားဖြစ်တော့ individual decision တယောက်ချင်းစီရဲ့တုံ့နိုင်ငံတယောက်ချင်းစီရဲ့စိတ်ခံစားချက်သူ့ရဲ့တုံ့နိုင်ငံစောင့်တားပက်တားစီထားတယ်ဆိုတော့ဒီအနောက်နိုင်ငံတွေမှာဒီမိုကရေစီထွန်းကားလာတာသူတို့ရဲ့လိုအပ်ချက်တွေနိုင်ငံရဲ့လိုအပ်ချက်အထူးဖြင့်ဥရောပနိုင်ငံအဲ့ဒီခေတ်ကတော့ဥရောပတိုင်းကဒီလူ위에 explosion ဖြစ်နေတယ်နောက်ပေါ်တော့တန်တန်ဇာတာလိုအပ်နေတယ် colonials this is for the ever ဆိုတော့ဒါဒီဖြစ်ရတာလေလူတို့ကသူတို့ရုံးကန်ကိုရက်တီကိုတူဝဲချက်ကိုဆူရောက်ဖျားပြီးတာဘယ်လိုခိုင်းတာ needs there wants and လာကြတယ်တယောက်ချင်းတွေထွက်ပြီးတော့ entrepreneur mindset ရှိကြတယ်လုပ်ကြတယ်ဆိုအားရှာကြတော့ culture အရာအစဉ်အားဖြင့်တယောက်ကိုအားကိုးတဲ့အစဉ်အကျင့်ကျင့်ရှိကြတယ်ရုပ်နိုင်ငံမှာဆိုတဲ့စင်တာအပြင်ကျွန်တော်တို့လူ့ရေးကောင်းဆောင်မှုကိုပြောအောင်ဆက်ကျွန်တော်တို့ဒီမိုကရေစီကောင်းဆောင်တော်များစုကြည်ဆရှိတဲ့ကောင်းဆောင်မှုကိုကျွန်တော်အားကိုးလာရှာရဲ့အခြေအနေကိုဖြစ်လာတယ်ဆိုတော့အားရှာရဲ့ဒီမိုကရေစီဒီနောက်နိုင်ငံရဲ့ဒီမိုကရေစီဒီနဲ့တော့ပုံစံတူဟုတ်ဘူးဒီမိုကရေစီရှိရုံနဲ့လေကျွန်တော်တို့ဟိုဘယ်လိုခေါ်မလဲစီးပွားရေးဖွံ့ဖြိုးမယ်ဆိုတာအမှန်မခံနိုင်ဘူးဒါလည်းဒီမိုကရေစီရှိရင်တစ်ဖက်ကောင်းတာက check and balance mechanism ရတယ်ပြစည်းနေတဲ့ဟာတွေဒါမျိုးအစိုးရကသူ့ရဲ့ mandate ကိုသူပြောထားဥမာဒါစီးပွားရေးပြည်သူတို့ကြောင့်ဘယ်နှစ်နှစ်တည်းမှာမလုပ်ဘူး။ဒါတွေကိုပြောထားတကယ်မလုပ်ဘူးဆိုရင်ဒူရူကနေပြီးတော့ NP high grade မလုပ်ဘူး။အလို့ပါပိုလုံးနေမဲ့တင်တယ်။ဆိုတော့အဲ့ဒီလိုမျိုး check and balance mechanism ဒါကျွန်တော်အရေးအရှိဆုံးကြီးနေပြောတာပေါ့နော်။ရှားတော့အများကြီးရှိပါသေးတယ်။ဆိုတော့ဒါတွေနဲ့ဒါလူတို့ကနေပြီးတော့ guidance လုပ်ရတယ်။ပြဿနာကလူတို့ဒီဒါမျိုး guidance လုပ်နေတာ။လူတို့ကတကယ် policy ရုပ်အခြေခံပြီးတော့ကျွန်တော်တို့လူတွေအရွေးချက်ကြပါလား။ဒါမဟုတ်ရင်ကိုယ့်ရဲ့ခံစားချက်ကိုအခြေခံပြီးရွေးချက်ကြပါလား။ဒါလက်ရှိဖြစ်နေတဲ့ကိစ္စတစ်ခုနှစ်ခုအခြေခံပြီးရွေးချက်ကြပါလား။ဒါမျိုးတွေရှိတယ်ဗျာ။ဆိုတော့နောက်တစ်ခုကနိုင်ငံ institution ခိုင်ပါ American ပြည်တော်စုဒီမိုကရေစီနိုင်ငံကြီးဆိုပြီးတော့သူ့မှာဝင် bureaucracy ရအခြေ finance နဲ့ပြည်တယ်။အချိန်က American ပြည်တော်စုဒီ bureaucracy ကိုရန်ပုန်းတဲ့နိုင်ငံဖြစ်ခဲ့။ဒါပေမဲ့အခုဆိုရင် federal အစိုးရရဲ့ bureaucracy ကအကြီးပဲ။ဆိုတော့ဒီ bureaucracy ကြီးက efficient ဖြစ်တယ်ပတ်တဲ့အတွက်ကြောင့်ဘုံလို့ပြောမလဲနိုင်ငံတွေပဲဆိုတော့ညာရှင်တွေရဲ့နေရာဘယ်လောက်ထိပေးနိုင်လဲ WI နဲ့ bureaucracy ကဘယ်လောက်ထိ efficient ဖြစ်အရှုပ်နိုင်ငံတွေမှာဆိုရင်မြန်မာပြည်မှာကျွန်တော်တို့ကုမ္ပဏီမဲ့ပုံတင်ကြတဲ့ဟာမျိုးပေါ့ဗျာကျွန်တော်ရင်ကျွန်တော်ကုမ္ပဏီတစ်ခုမှာကျွန်တော်တို့ကုမ္ပဏီစာထောက်ဆိုတော့ကုမ္ပဏီမဲ့ပုံတင်ဖို့လုပ်တဲ့အခါကုမ္ပဏီကမဲ့ပုံတင်ဖို့ဖွင့်ဆောင်ရတာတစ်ခုတစိတုံးဟိုသွားထူရတာကိုအဲ့လိုမျိုးနဲ့ဗျာဝင်ဌာန20တော့ပြေးလိုက်ရတယ်ဗျာဆိုတော့ဒီလိုမျိုးအလုံးမဖြစ်ဘူးဘယ်လိုပြောစီအောက်မှာဆိုရင်စီးပွားရေးအလုံးမဖြစ်ဘူးဆိုတော့ဒီမိုကရေစီနိုင်ငံတွေမှာတိုးတက်တဲ့နိုင်ငံမှာကျွန်တော်တို့ကြည့်မယ်ဆိုရင်တို့မှာဘယ်လိုပြောစီရန်နေရ efficient ဖြစ်တယ်နောက်နိုင်ငံ policy ရလည်းထိရောက်မှုရှိတယ်ဆိုတော့ဟုတ်ကဒီမိုကရေစီရှိတိုင်းကျွန်တော်တို့စီးပွားရေးတိုးတက်မှုပါမှာဒါပေမဲ့စီးပွားရေးတိုးတက်နေလို့ဆိုပြီးတော့ဆိုရအောင်ငါတို့ပြောတာမှန်တယ်။ဒီလိုကမှဝင်ပြောစရာမရှိဘူးဆိုတဲ့ဟာမှန်တဲ့ရဟုတ်ဘူးเนาะ။ तू ကဘယ်လောက်ထိအာမခံတယ်ဆိုတာကျွန်တော်တို့စဉ်းစားမှာဆိုရင်ဒါလက်ရှိဆိုရင် နိုင်ငံထူထောင်ပြုရတဲ့ခေါင်းဆောင်မြောက်ပဲရှိတယ်မြောက်တော့တာပါဟုတ်ပြီဒီဘန်ယူတီတော်တယ်ဆိုတော့ကျွန်တော်တို့ကဘုံလက်ခံရအတူစားအောင်ဒီဘန်ယူမှာအများကြီးဖတ်ကြအောင်ရှိရနော်ဒါဒီမိုကရေစီကံကောင်ဒီမိုကရေစီမဟုတ်တဲ့ဖတ်ကြဟုတ်တယ်ဒီဘန်ယူကမှန်နေကောင်းတာရှိတယ်ဗီရှင်နရီဖြစ်တဲ့နိုင်ငံအတူတက်ရှိတယ်ဒါပေမဲ့သူသားကလည်းဘာပြောလီရှန်လုံးနေတယ်ပြန်ပြောတယ်တိုင်းတာကူတီအဖေအခြေအားမနှင်းနိုင်တော့အဖေလုပ်ခဲ့တာအခြေတော့နေပြန်ပြီးတော့အဖေရေးတာအကြောင်းနဲ့ဖြစ်တယ်ဒါမရောက်သေးဘူးဒါကိုအစဉ်အဆက်အာမခံတော့ဒါပြောရခက်တယ်အားကြောင့်လည်းကုစင်စင်ကမိသားစုလည်းမဟုတ်တဲ့လူမျိုးလောရန့်စ်ဘွန်ကိုသူတို့မင်းကျုပ်တင်ဖို့အတွက်စပြီးတော့ဒါ mentoring ဆောင်တယ်ဒါအမှတ်ပြန်ပေးနိုင်တယ်တရုတ်ပြည်မှာဆိုရင်ခုနကစီပိုင်းဖွံ့ဖြိုးနေလို့အစိုးရပြောတာလိုက်ပါနေတာမလိုဘူးလို့ပြောလုပ်ကြတဲ့အတွက်ကြောင့်အခုဆိုရင်ရှီချင်းပင်ကချီအာနာကို consulting လုပ်လာတဲ့အခါအကယ်၍ရှီချင်းပင်ကတရုတ်လူတို့ကိုနဲ့နာမယ့်အရာကိုသူလုပ်ခဲ့ရင်လူတို့မှတားနိုင်တဲ့အခြေအနေရှိမှာဒါပြဿနာပေါ့နော်ဆိုတော့အမှသူကစိတ်ခံစားရရဒေါသထွက်ပြီးတော့မျိုးတိုင်းစိတ်ပြင်းထန်ပြီးတော့မျိုးပုံသုံးပါချက်ခဲ့ဆိုရင်လူတို့ကဘယ်လိုတားဆိုတာလူတို့ရဲ့ချက်ခံ balance mechanism ရှိတယ်။ပြင်တော့ Communist Party ကကျွန်တော်တို့တင်းချောင်ပြင်းတဲ့ထက်ကစပြီးတော့တိုင်းတာတခုဒီထိပ်ပိုင်းမှာလူကြီးတစ်ယောက်တည်းအုပ်ချုပ်ထားတယ်။ကျွန်တော် Politics မှာဒီကြီးနေတဲ့အုပ်ချုပ်ပါတယ်။ဒီမျိုးလူအုပ်စုမဲ့အုပ်ချုပ်ရတာပေါ့။ဟုတ်အဲ့ဒီမျိုးလုပ်ထားခဲ့တယ်ဆိုရင်အခုတစ်ယောက်တည်းအုပ်ချုပ်တဲ့ပြောင်းတာ။ဒီမှာလည်းဒါအန်ဒီရှိတယ်။မောင်ဆောင်တစ်ယောက်တည်းအမိကိုရတာ။ကျွန်တော်ညီမကြီးမှလည်းဒီမိုကရေစီအစိုးရအုပ်ချုပ်တဲ့ချိန်ကာလတော့မှာねအဲဒီအစိုးရအထက်မှာပါတယ်ပါတီကကျွန်တော်ခုနကပြောခဲ့လို့ပါတီမှာနိုင်ငံရေးတွေ့ကြုံရှိဘူးအုပ်ချုပ်ရေးတွေ့ကြုံရှိဘူးနိုင်ငံရေးတွေ့ကြုံတော့ရှိအုပ်ချုပ်ရေးတွေ့ကြုံရှိရတာကျွန်တော်တို့ခေါင်းဆောင်တယောက်တို့လည်းရန်အားကိုးရဖြစ်တယ်ခေါင်းဆောင်ကနေရာအဲ့မှာကုန်လိုက်လို့တယ်အဲ့ဒီအစိုးရအထက်မှာလည်းကျွန်တော်တို့အမှတ်တွေကိုအားမရကြရရှိတယ်ဒါကျွန်တော်တို့အုပ်ချုပ်ရေးအရေးချိမပြည့်ပါဘူးဆိုပြီးတော့ဝေဖန်ခံရရှိတယ်ဆိုတော့ဒါအားရှရဲ့ပြဿနာ institution ဒီဆောက်တဲ့ဟာရဲ့
โอเคအဲ့တော့ဟိုဒီကျွန်တော်တို့နိုင်ငံမှာရောဘယ်လိုဖြစ်လာနိုင်လဲပေါ့ဟိုရှေ့ဆက်ပြီးတော့အခုဒီအာဏာသိမ်းတာလည်းဘာပြော3နှစ်လောက်ရှိလာပေါ့နော်ဆိုတော့ဟိုဒီလက်ရှိ NUG တို့ရဲ့တွန်းအားလှုပ်အားဒီပေါ်မှာလည်းဟိုဘယ်လိုပေါ့ question ရှိတယ်လေရှိတယ်ပေါ့နော်တချို့ဟာလည်းကောင်းတယ်တချို့ဟာလည်းအားမရတာရှိတယ်အခုချိန်ထိရောဘယ်လိုသဘောရတယ်ပေါ့နော်ဟိုအွန်လိုင်းမှာဆိုတော့သိရမလားဒီလိုဒီပေါ်လို့ခေါ်တဲ့base ပေါ့နော်အဲ့ base ကိုရောဒီလိုဘိုးလို့ NLD ကြေးရပဲဖြစ်လို့ NLD affiliates တွေပဲဖြစ်ဖြစ်အဲ့ဒီဟာတွေပေါ်မှာဘယ်လိုဘယ်လိုမြင်လဲပေါ့အဲ့လိုလူတွေတကယ်ရှိတယ်ဆိုတာရောဘို့အနေနဲ့လက်ခံတာပေါ့ဥမာဘာလို့လို့ကောင်းတယ်ပေါ့နော်ဥမာ NLD ကဘာလို့လို့ကောင်းတယ်ဒေါ်သန်းစုကြည်ဘာလို့လို့ကောင်းတယ်ဆိုတော့လူတစုကရှိဒါ reality ပဲပေါ့နော်အဲ့တော့အဲ့ဒီဟာဘယ်လိုမြင်လဲပေါ့
သူတို့ဟိုပြဿနာကဘယ်လိုခေါ်လဲ NLD မှာလည်းကျွန်တော်ကောင်းဆောင်ပေးတယ်အားကိုးကြတယ်ဆပါတီမှာလည်းတောင်ချောက်ဟိုနိုင်ငံရေးအယူအဆချက်ပေါ့နော်အဓိကနိုင်ငံရေးတော့ကတည်းကဝင်ကြတာဟိုစစ်ဆွေးရတယ်မချိုက်လို့ဝင်ကြတာဆိုတော့ political ideology ဘာတွေကိုလေ့လာလဲထိရောက်ကြဘူးပြီးတော့ခုနကကျွန်တော်ရှေ့မှာတွေ့ခဲ့တယ်ကျွန်တော်ပါတီဝင်ဖြစ်ခဲ့စကြတာကျွန်တော်ကနိုင်ငံရေးကိုစိုက်လိုက်မဲ့တဲ့ပုံတွေအချိန်ရှိကျွန်တော်ပါတီတွေကနိုင်ငံရေးပါတီတွေကတာကပြနေတာပုံနော်လို volunteer basis နဲ့ကိုယ်အလုပ်လည်းကိုယ်လုပ်ရတယ်ဆိုတော့ role ဖြစ်ဖို့ခက်တယ် role ဖြစ်ပြီးဒါလူကိုဆွဲထည့်တာကကိုယ်လည်းပါတီကလူကို role ဖြစ်တာကိုခက်တယ်ပါတီ supporter base ကလူကိုပို့ပြီးတော့နားလည်အောင်တော့ကိုယ်ကချိန်ရအောင်တော့ကျွန်တော် energy ဆိုတဲ့အထက်မှာပါတီကနေပြီးတော့ရတဲ့ရန်ကုန်ပြည်နဲ့လူရှင်ကြီးရဲ့အကူအညီကိုသုံးပြီးတော့ကျွန်တော်ပါတီထဲမှာခုနကနိုင်ငံရေးတူတာပြန်ပြီးတော့တင်ကြားဖို့လုပ်ပြရရှိမယ်ဆိုရလုပ်နေရတဲ့အားကိုပါဝင်နေဆိုတော့ပြပါအချိန်ပေးနိုင်တယ်ဗျာဆိုတော့အခုလည်းဒီလိုမျိုးအနေထားအခုဖြစ်လာပို့ပြီးတော့ဆိုတာကစားချက်ဒီပို့ပါတယ်ကျွန်တော်တို့ပို့ရေးမိတ်ဆွေတွေ ရှိပါရဲ့မျက်စိရှိပါဖြစ်ခဲ့တဲ့အကြဆုံးပါကျွန်တော်ဆိုလည်းကျွန်တော်မိတ်ဆွေအများကြီးကာလာတယ်မှာအများကြီးတည်တော်ပေါ့ကိုမိတ်ဆွေတွေကိုမျိုးတွေဆွေမျိုးတွေတဲ့မှာကျွန်တော်ကိုယ်လည်းခံစားခဲ့ရရှိတယ်ဒီထဲမှာကျွန်တော်မရှိနေဘူးဆိုပေမဲ့ကျွန်တော်ကိုယ်လည်းတွေ့ပါသုံးနည်းအားဖြင့်စိတ်ပိုင်းဆိုင်တာတည်းရှိတယ်တစ်ခါတည်းမှာ rational thought စဉ်းစားမှုတွေပေါ့ဒါရှိတယ်ညီပေါ်ဆိုတဲ့ဟာကိုကျွန်တော်ပြောကြတယ်ညီပေါ်ဆိုတဲ့ကောင်ကအခုမှပေါ်တာပေါ့ရွေးကောက်ပုံတိုင်ဖြစ်နေကြဆိုတော့တစ်ခါမှာကျွန်တော်လည်းနိုင်ငံတိုင်းမှာ fantastic ရှိဖွဲ့စည်းတိုင်းမှာရှိတယ်ကျွန်တော်ဗုဒ္ဓဘာသာဆိုရင်ဘာသာရေးပါဆိုဘာသာတွေဒါတွေကမှ fanatics တွေပဲ
Fanatics ဆိုတော့
ကိုယုံကြည်တဲ့ဟာရှိတယ်ဒါကတော့မထူးဆန်းဘူးပို့ဆိုတာကကျွန်တော်တို့ထောက်ပြဖို့ကျွန်တော်တို့ဒေါ်လာဆိုချင်တယ်ခေါင်းဆောင်တို့ထောက်ပြဖို့အရင်ခတ်တယ်ဒီ policy မှာကိုထောက်ပြရတော့ရပြီပဲ personal team ထောက်ပြလို့အရင်ခတ်တဲ့မျိုးဆိုတော့ဒါကဟိုယုံကြည်စရာရှိတယ်ဗျာယုံကြည်ရယုံကြည်လို့ကောင်းတဲ့လူမျိုးကိုယုံကြည်တဲ့အခါမှာဒါကို rational thought နဲ့ကျွန်တော်ပါတီဝင်ဖြစ်စဉ်ကာလတော့ပါလေကျွန်တော်အစိုးရတဲ့ထက်ပါကျွန်တော်မကြိုက်တာသဘောမတူတာဝေဖန်တယ်ပုတ်အစိုးရဆိုတဲ့ဒါပေမဲ့ပုတ်ဝေတိုက်ခိုက်တာမလို့ဆိုအခုကဘယ်လိုတွေဖြစ်လာလဲဆိုတော့လူတွေရဲ့ဒီနိုင်ငံရေး discussion ညာအစိုးရ policy တွေကိုပုတ်ပုတ်ဖြစ်တာပုတ်ဝေတိုက်ခိုက်တာကျွန်တော်တို့ဒေါ်သန်းစုကြည်ကိုဝေဖန်ကြတာဆိုတော့ကျွန်တော်တို့ဒေါ်သန်းစုကြည်ဆိုတာချက်က policy မားတွေဝေဖန်တဲ့အစားကျွန်တော် meme တွေလောက်လာကြတယ်အမင်းစီလောက်တာကလည်းငယ်ကာချာရတော့မင်းစုတာကျွန်တော်လည်းလောက်တာအရှေ့ကြတာဒါပေမဲ့ဒါကိုအဓိကလို့ကျွန်တော်ပြသခြင်းဘာလို့လဲဆိုတော့ဥပမာချုပ်မင်းစီကနားမလည်ဘူးလောက်တာလို့ပဲကြာကြည့်လို့ကောင်းတယ်ရေးရဲဆိုရှယ်လိုက်ကြတယ်ဟာဆိုတော့အဲဒီ NLD ဘက်ကလူတွေအနေနဲ့ကြာတယ်ကိုဘက်ကလူတွေကိုအားလုံးလုံးနေတာနဲ့နားမလည်ဘူးပြောချင်တာပြောနေဆိုမြင်စရာဖြစ်လာရှိတယ်တစ်ခါမှကြာတော့လေဒီ NLD ဘက်မှာလည်းတကယ်ကိုဗျာကျွန်တော်ပါတီမှာကျွန်တော်မြင်နေရတဲ့အများကြီးကွန်ပျူတာစုဘဝကိုသူ့ရဲ့ဘဝကိုအကုန်လုံးဆွန့်ပစ်ပြီးတော့ဗျာလုံးဝသူမြန်မာစကားရောင်းနေရောက်တာတည်းသူတယောက်ကဖြစ်ခံပြီးတော့နိုင်ငံကြီးကိုလုတ်ထည့်အများကြီးရှိတယ်ဒီလူတွေကိုကျွန်တော်တို့ကဆုံးတာကြာဆိုတော့ကျွန်တော်တို့ဝေဖန်တဲ့အင်တာနက်မှာဖြစ်တဲ့ social media space မှာတယောက်နဲ့တယောက်အမြင်ချင်းပြောင်းနေတာဒီချက်လက်ကိုချိန်ချင်းလည်းကိုချိန်မခံရင်ဒါတရားရောက်ဆုံးတာကြာနော်သူဖြင့်ရည်ရွယ်ချက်တစ်ခုတည်းကိုသွားနေတဲ့လူချင်းတူဒါအာမစစ်အကောင့်စီကိုအစိုးရစစ်အစိုးရဒါမျိုးစစ်တပ်နဲ့ຫນွေတဲ့အစိုးရလေးတုတ်ကြာကြီးပြောင်းလဲရည်ကိုရည်ရွယ်တဲ့လူချင်းချင်းမျိုးမင်းစင်တဲ့တရားကြာတက်လို့တာကောင်းလို့
โอเคဟုတ်ပါတယ်ဟိုပြောအဲ့လိုမျိုးပေါ့နော်ဟိုဒါကျွန်တော်လည်းအဲ့လိုပေါ့နော်တချို့ဟာတွေကြာတော့လည်းဟာတာမြင်နေကြည့်မယ်ဆိုတော့ဟာတာပေါ့ရည်စရာပေါ့ဒါပေမဲ့တကယ်ဟိုမသိဘဲနဲ့အဲ့လိုမျိုး personal attack လုပ်တာမျိုးကတော့ကျွန်တော်လည်းမကြိုက်ဘူးပေါ့နော်ဟိုကျွန်တော်ကတော့ဘယ်လိုဖြစ်စေဘယ်လိုဖြစ်စေလဲဆိုတော့ဟိုဒီလိုမျိုးပေါ့နော်တချို့တွေကမသိတဲ့လူတွေကိုနှိမ်လိုက်မဲ့အစားမသိတဲ့လူကိုကျွန်တော်ကပြောပြဟုတ်တယ်မလားကိုကသိနေတယ်ဆိုရင်ဟိုဒါတော့တူမဟုတ်ဘူးဒါတော့တူရှိအဲ့လိုမျိုးလုံးမဲ့အစားလူတွေကသိရင်လားဟိုဆိုရင်တောင်းလိုက်တာပြောင်းလိုက်အွန်လိုင်းမှာကြာအဲ့ဒါပိုများတာပေါ့နော်အဲ့တော့ကြောင့်ကျွန်တော် Facebook ဆိုရင်ကျွန်တော်မသုံးတာများတယ်ပေါ့နော်messenger တော့ပဲကျွန်တော်သုံးတယ်facebook မှာသုံးတယ်လို့ကိုအဆင်ပြေလောက်မဲ့လူဟာလေးပဲကျွန်တော်လိုက်ဖတ်တယ်ကျွန်တော်ရှာဖတ်တယ်အဲ့လောက်ပဲပေါ့နော်တချို့ဟာလေးလိုက်ဖတ်တယ်ဒါတော့နောက်ပိုင်းဟာရတော့အများသောဖြင့် toxic များပါတယ်ဒါအမှန်ပါပဲ social media ကတော့ဟိုမြန်မာပြည်မှာဆိုတော့ facebook ပေါ့နော် western မှာဆိုတော့ twitter ဆိုတဲ့ဒီတိုင်းပဲအရင်အရင် toxic တကယ် toxic များရဲ့ space တွေပေါ့နော်အဲ့တော့ဒါတော့ social media နဲ့ဒီဟာပေါ့အဲ့တော့နောက်ဆုံးအနေနဲ့တော့เนาะကျွန်တော်နဲ့အချိန်ကတော်တော်ယူကိုကြည်စင်ရဲ့အချိန်တော်တော်ယူထားရဲဆိုတော့နောက်ဆုံးအနေနဲ့ကိုကြည်စင်ဗာများပြောချင်သေးတယ်ပေါ့เนาะပြီးတော့ဒီအခုလိုမျိုးဒီ podcast ပေါ့เนาะကျွန်တော်ရဲ့ opinions and thoughts podcast မှာဒါပြီးတော့စကားပြောရတဲ့ feeling လေးပေါ့သိချင်ပါဟုတ်ကဲ့
ကျွန်တော်တော့အဓိကဒီနေ့လိုပြောလိုက်ရတာသူကျွန်တော်များသောအားဖြင့်ပုံမှန်စဉ်းစားလေ့စဉ်းစားရဲ့ conventional တော့ခံခွဲထွက်တာများတယ်ဗျာ။ဒါတလုံးမျိုး vice တွေရှိသေးတယ်။ကျွန်တော်တို့ကလူတွေများကြားခြင်းနဲ့ဟာဟုတ်မကြားခြင်းနဲ့ better truth တွေကိုခံလို့မှနားထောင်လို့ရပေါ့။ဒါမှလည်းကျွန်တော်တို့ဘယ်လိုမျိုးရှေ့ဆက်လို့ရမလဲဆိုတာကိုစဉ်းစားလို့ရမယ်လို့ကျွန်တော်ထင်တယ်။နောက်ဘက်ကတော့တစ်ဖက်မှာကျွန်တော်တို့ကျွန်တော်တို့ဖြစ်စေတာဒီကာလမှာခုနပြောလို့ better truth တွေစိတ်ဓာတ်ကျစေတာတော့မှန်ပဲကျွန်တော်တို့စိတ်ဓာတ်ကျတာဒီကုန်ပဲ emotional life မဖြစ်ဘူး คือมันเดียวนะครับเราจะมีหูกล้องในหาเราจำใช่ไหมแต่เราเสียใจมาเจ้ามือสุดยอดเรามาจ้าจริงๆหายไปทางอย่างอ่าสุดยอดแต่เรารู้ว่าหูมันกันได้รีสปอนส์ลงไหนมาจ้าจริงๆอย่างอยู่หน้าทางประโยชน์มาแต่รู้ลงไหนมาเลยที่รู้อันนี้อันนี้จะเดี๋ยวผิดนะครับวิแต่เราว่าที่จอกันประโยชน์จะรู้มาจ้าจริงๆหาทางว่าอย่างมันก็เรื่องอันนี้อยู่หน้าทางประโยชน์เราเลสี่ผิดตรงนี้อยู่อะไรปูกล้องผีสิ่งไหนไปเลยตามว่าจะรู้เลสี่เดโมคราซีเองอาสุดเดียนในงานในการ engagement ป่ะจะรู้พลังยูแชร์ละทางเกี่ยวกับตามว่าดูนี่เดียนเนี่ยหรือผีสิ่งไหนในสุดเดียนหาวเรื่องไหนนี่
โอเคเจสุบานาวเลเล่นเต้นหรือว่าเซนบีเอ็นว่าน้องกูจีเซนเนี่ยอายเนี่ยจังเลยสเกจูยาเซนบีเอ็นส่วนนาวบีดอเลยทับบีดอด้วยเจมาเลยทับบีดอนาวมามาส่วนนั้นรู้ more details ว่าน้องดีไอเดียโลจีเจ้าเนี่ยไปเลยบีเอ็นดีเซนูนังงานเนี่ยไปตู้อยู่ตัวยาเดียวบีอยากไปตู้อยู่ตัวยาเลยเพราะน่าใจเลยเมเจมาเลยเปลี่ยนมาเลยเนาะโอเคทีนี้เราจะเล่าบาไปโอเคกูจีเซนเจสุบา
โอเคที่จะแบบนี้